Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာသောရရှင်နေ BND ရဲ့ကင်းဝေးကြပါသည်ခင်ဗျာ VO American တန်ရဲ့2022ခုနှစ်ဇူလိုင်လ3ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို VO ရဲ့ American ပြည်တော်စုကနေလိုင်းမီတာ24 40 51နဲ့လိုင်းလမ်းမီတာ190ပြင် VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမြန်မာစစ်တပ်နဲ့ဆင်ရနေသူလူပုတ်ကို22ဦးနဲ့ကုမ္ပဏီ4ဦးကိုအမေရိကန်ကတောက်ကြံနေမှာအရေးယူတန်းခတ်လိုက်ပါတယ်မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်မလုံချင်းအမေရိကန်တန်းခတ်မှုတွေလုပ်နေမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကတတိပေးလိုက်တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့9လအတွင်းပြည်ရင်းပြည်ပတင်းရှောင်ထွက်ပြေးရသူက2,000+ရှိနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာယောဂါပိုကူးစက်မှုနှုန်းမြင့်မားနေတဲ့အတွက်မန္တလေးမြို့ကလူလူကိုနေအပြင်မထွက်ကြဖို့မနေ့ကပဲကျန်းမာရေးဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းနဲ့အတူထူးခြားတဲ့သတင်းလေးတွေပြောပြပေးပါပါကိုညောင်ဝင်းရောင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအရာရှိတွေနဲ့ကုမ္ပဏီတချို့ကိုအမေရိကန်ကအရေးယူတန်းခတ်မှုတွေချမှတ်လိုက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းရဲ့အမြင်ကတော့
စစ်တပ်ပေါ်ပေါ်လေအများကြီးဖိအားပေးလာနိုင်တယ်လူခွင့်ရေးချိုးဖောက်မှုတွေမတရားနှိမ်ပန်းနှိပ်စက်မှုတွေဒီနည်းပညာတွေသုံးပြီးတော့အဲ့လိုမျိုးတွေသူတို့သုံးတဲ့ဥစ္စာမှာဟိုခက်ခဲလာအောင်လုပ်ပေးနိုင်တဲ့မိတိအရာမဆိုပေါ့နော်ကျွန်တော်တို့ကြိုးစားပါတယ
်ဒီလိုသတင်းတွေနဲ့အတူရှမ်းပြည်နယ်တွင်းကတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ပေးဒုက္ခတွေပိုပြီးတော့ဖြစ်လာရတဲ့အကြောင်းနဲ့ကိုဗစ်ကူးစက်မှုများနေတဲ့ထိုင်းနိုင်ငံမှာစစ်ရုံတွေကိုယာယီပိတ်ပေးဖို့ဆန္ဒပြတောင်းဆိုမှုတွေရှိနေတဲ့အကြောင်းကိုလည်းတင်ပြအောင်ပါပါ။နောက်ပိုင်းမှာအသက်ရှင်ကန်သားတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကုခမောင်စိုးမင်းတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံမှာဖေဖော်ဝါရီလကအာဏာသိမ်းမှုမှာတာဝန်ရှိတဲ့စစ်ကောင်စံတွေကိုဖိအားတိုးပြီးပေးတဲ့အနေနဲ့အရေးပါတဲ့မြန်မာစစ်တပ်အရာရှိကြီးတွေပါဝင်တဲ့လူပုတ်ကို22ဦးနဲ့စစ်တပ်နဲ့ဆက်သွယ်လုပ်ကိုင်နေတဲ့ကုမ္ပဏီ4ဦးကိုအမေရိကန်ပြည်ထောင်စုကတောက်ကြားနေမှာပဲအရေးယူတန်းခတ်လိုက်ပါတယ်။ဇူလိုင်လ2ရက်နေ့မှာချမှတ်လိုက်တဲ့ဒီအရေးယူတန်းခတ်မှုဟာမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်လျှောက်ဖို့အတွက်မလုံမချင်းမြန်မာစစ်တပ်နဲ့စစ်ကောင်ဆောင်တွေပေါ်မှာအမေရိကန်ကအရေးယူမှုတွေဆက်လုပ်နေမယ်ဆိုတာကိုပြသလိုက်တာဖြစ်ကြောင်းအမေရိကန်နိုင်ငံကျောင်းဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြားနေမှာကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်။American ဘဏ္ဍာရေးဝန်ကြီးဌာနကတောက်ကြံနေမှာအရေးယူလိုက်တဲ့သူတွေထဲမှာတော့မြန်မာစစ်ကောင်စီအဖွဲ့ဝင်နောက်ထပ်3ယောက်စစ်တပ်ကဝန်ကြီးဖြစ်တဲ့ခံထားသူ4ယောက်နဲ့အစောပိုင်းအရေးယူတန်းခတ်ထားတဲ့စစ်အရာရှိတွေရဲ့မိသားစုဝင်အရွယ်ရောက်သူ15ယောက်ပါဝင်ပါတယ်။ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကအရေးယူလိုက်တဲ့အထက်မှာတော့မြန်မာနိုင်ငံမှာအလုပ်လုပ်ကိုင်းနေတဲ့တရုတ်တပ်တူတူဖော်ရေးလုပ်ငန်းဝန်ပေါင်နဲ့လက်အောက်ခံကုမ္ပဏီ2ခုဂျိုရုဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းKing Raya Technologies နီးပညာကုမ္ပဏီ Limited တွေပါဝင်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်စတဲ့အာဏာသိမ်းလိုက်တာကိုတုံ့ပြန်တဲ့အနေနဲ့ American ကစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်ထိတ်တန့်ခေါင်းဆောင်တွေကိုအရေးယူတန်းခတ်ထားပြီးနောက်ထပ်အရေးယူတန်းခတ်မှုတွေကိုချမှတ်နေတာဖြစ်ပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး9လလောက်အတွင်းပြည်တွင်းပြည်ပတင်းရှောင်နေရသူ2,000+ရှိနေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိမ်နီးချင်းနိုင်ငံတွေကိုတိမ်းရှောင်ရသူခန့်မှန်းချေ2,200+လောက်ရှိကြောင်းကုလသမဂ္ဂဒုက္ခသည်များဆရာမာမင်းကြီးယုံ UNHCR ရဲ့ဒီတစ်ပတ်ထုတ်ပြန်လိုက်တဲ့အရေးပေါ်အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားမှုတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ပြည်တွင်းမှာပဲနေရဆုံးခွာထွက်ပြေးနေရသူ2,100+ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်မြန်မာနိုင်ငံအရှိတောင်ပိုင်းနဲ့ရှမ်းပြည်တောင်ပိုင်းဒေသတွေမှာထွက်ပြေးနေရသူ 38,600 အပါအဝင်အခုနောက်ဆုံးရရှိတဲ့ကိန်းဂဏန်းဟာအရင်ကတည်းက 20 ရာခိုင်နှုန်းပိုများနေကြောင်းလည်း UNHCR ကပြောပါတယ်။ကချင်နဲ့ချင်းပြည်နယ်အပါအဝင်တချို့နေရာတွေမှာမကြသေးခင်ကစလို့ပြိပကတွေရောကြလာပြီးမဲ့ဒုံးကြီးတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေစီးနင်းတိုက်ခိုက်မှုတွေစစ်တပ်ကအင်အားတိုးမြင့်ချထားတာတွေလို့စိုးရိမ်စရာအခြေအနေတွေကတော့ရှိနေတော့မယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်အထိစီးရင်တွေအရမြန်မာနိုင်ငံကထွက်ပြေးတိမ်းရှောင်ပြီးအိမ်နီးချင်းနိုင်ငံတွေမှာရောက်ရှိကြတဲ့ဒုက္ခသည်တွေနဲ့ခိုးလုံခွင့်ရဖို့ကြိုးပမ်းသူ 98,000 ရှိခဲ့ပြီး ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးရသူခန့်မှန်းကျင်3,000-5,000လောက်ရှိတယ်လို့လည်း UNHCR ကခန့်မှန်းထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဆီအာနာသိမ်းမှုဆန့်ကျင်သူတွေပေါ်မှာနှိမ်နှင်းမှုတွေရပ်ပစ်ဖို့အတွက်နဲ့ပဋိပက္ခတွေကိုရှောင်နှိုင်းဖို့အတွက်နိုင်ငံတကာကတိုက်တွန်းနေချိန်မှာပဲဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေလုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားပုံရတဲ့ပောက်ကွဲမှုတွေလည်းရှိနေဆဲဖြစ်ပါတယ်။တောက်ကြံတဲ့အစောပိုင်းမှာလည်းရန်ကုန်မြင်းနီကုန်းဂုံးကျော်တရားပေါ်မှာဘုံပောက်ကွဲမှုဖြစ်ခဲ့တယ်လို့စစ်တပ်ရင်းတွေကမြင်းနီကုန်းဂုံးကျော်တရားအောက်ကရင်ထင်းရေကင်းရုံမှာအားပြင်းပောက်ကွဲမှုတစ်ခုဖြစ်ပြီးလမ်းသွားလမ်းလာအမျိုးသမီးတူဒဏ်ရာရခဲ့ပါတယ်။မုံရုံမှာတော့ဆက်မှုဇုံရက်ကွက်မှာပောက်ကွဲမှုဖြစ်ပြီးတဦးသေဆုံးရတာပါ။မနက်ပိုင်းပောက်ကွဲမှုဖြစ်ပြီးချင်းစစ်ကောင်စီတပ်တွေဖမ်းဆီးသွားတဲ့လူငယ်2ဦးတည်းကတဦးရဲ့အလောင်းကိုညနေပိုင်းမှာလာပြီးထုတ်ဖို့မိသားစုဝင်တွေကိုအကြောင်းကြားခဲ့တာဖြစ်ကြောင်းမုံရတပိတ်စစ်ကြောင်းကပြောပါလေ။ဘကိုးတိုင်းပြည်မြို့ဖုံးခေါင်ကျေးရွာကဥဆုံးမြင့်ဟာလည်းအာဏာပိုင်တွေဖမ်းဆီးသွားပြီး3ရက်မြောက်နေမှာအလောင်းပဲပြန်ရခဲ့တယ်လို့အလောင်းမှာရိုက်တန့်ထိုးကျိတ်ထားတဲ့ဒဏ်ရာတွေတွေ့နေရတယ်လို့မိသားစုဝင်တွေကပြောပါလေ။ကချင်ပြည်နယ်ဝိုင်းမော်မှာတော့အင်းတစ်တပ်ပွဲလုပ်နေတဲ့စစ်ကောင်နေရာကိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနင်းပစ်ခတ်ခဲ့တဲ့အတွက်တဦးသေဆုံးပြီးတော့30လောက်ဖမ်းခံခဲ့ရတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ကစပြီးစစ်တပ်နဲ့ရဲကြောင်သေဆုံးရသူက888ယောက်ရှိနေတယ်လို့နိုင်ငံချင်းသားများကုညီဆောင်ချော်ရဲ့တင်ကတောက်ကြနေမှာသတင်းထုတ်ပြန်ထားပါတယ
်မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါပိုးကူးစက်နှုတ်မြင့်မားနေတဲ့အတွက်ကျန်းမာရေးဝန်ကြီးဌာနကမန္တလေးမြို့ကလူထုကိုနေအိမ်အပြင်မထွက်ကြဖို့မနေ့မနေ့ကအမိန့်ထုတ်ပြန်ခဲ့ပါတယ်။ယောဂါကူးစက်သူတွေတိုးလာတာနဲ့အမျှလူနာတွေကိုစောင့်ရှောက်မှုပေးရမှာအခက်အခဲတွေရှိနေတယ်လို့လည်းမန္တလေးမြို့ကအကူအညီပေးနေသူတယောက်က VOA ကိုပြောပြပါတယ
်။ကျွန်တော်တို့အောင်မီတာဇန်မြို့နယ်မှာဆိုရင်တိုင်းခြေတက်ကတူတန်ခါခြေုံအဲ့ဒီခြေုံနေမှာတော့ကျွန်တော်တို့ဒီကိုဗစ်တန်ရလူနာတွေကိုအဲ့ဒီခြေုံနေမှာပို့ပြီးတော့ကျွန်တော်တို့ကူတာတာပေါ့။ဘုဘီမာရီရဲ့အဓိကလိုအပ်ချက်ကတော့တော်တော်ကြီးကျွန်တော်တို့အတင်းကနေပြီးတော့အောက်ဆီဂျင်အကူအညီပေးရတာရှိတာပေါ့
အလားတူဘကိုးတိုင်းအတွင်းကမြို့နှမြို့မှာလည်းခိုင်လုံတဲ့အကြောင်းပြချက်မရှိဘဲအပြင်ကိုသွာလာတာတွေကန့်သတ်လိုက်ပါတယ်ကိုဗစ်ရောဂါတတိယလိုင်းကြုံနေရကြောင်းမကြာသေးခင်ကပဲကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားတဲ့မြန်မာနိုင်ငံမှာရောဂါကူးစက်မှုတွေတိုးပွားလာတာကြောင့်သွာလာမှုတွေကန့်သတ်နေတာပါအိန္ဒိယနယ်စပ်အနီးချင်းပြည်နယ်တဲကမြို့တချို့ကိုတော့မေလာဂရေကတိုင်းအသွာလာကန့်သက်တားမြစ်ထားပါတယ်။ကျမ်းမာရေးနဲ့အားစားဝင်ကြီးဌာနရဲ့ဇူလိုင်လ1ရက်ည8နာရီထုတ်ပြန်ချက်မှာတော့ဓာတ်ကွဲနမူနာ9,459ဦးကိုစစ်ဆေးရာမှာ2,090ကူးစက်မှုရှိကြောင်းအတည်ပြုထားပြီးစုစုပေါင်းယောဂါပိုးတွေ့ရှိသူအရေအတွက်ကတော့ 36,000 နီးပါးရှိနေပါပြီခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းဒိုမီတာ24 kHz 12.13 9ဒိုင်းဒိုမီတာ40 kHz 9.13 9ဒိုင်းဒိုမီတာ51 kHz 5.85 နဲ့ဒိုင်းလမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American ပင်မလေးတဲ့အခြေစိုက်စခန်း background ကိုအာဖဂန်အစိုးရတပ်ဖွဲ့တွေလက်ကိုလွှဲပြောင်းပေးလိုက်ပေမဲ့ American တပ်တွေရုတ်သိမ်းတဲ့အစီအစဉ်ကတော့ဂျပန်အတွင်းအပြစ်မတတ်နိုင်သေးဘူးလို့ American သမ္မတ Joe Biden ကပြောပါတယ
် We're on track exactly as to where we expected to be but I wanted to make sure there was enough quote running room that we
ကျွန်တော်တို့မျှော်မှန်းထားတဲ့အတိုင်းအတိအကျလုပ်နေတာပါ September လအထိအကုန်လုံးအပြစ်မတတ်နိုင်ရင်လောက်ကလောက်တာကင်တာရှိအောင်လဲစီစဉ်ထားပါတယ်လို့တောက်ကြနေအင်ဗျူရောမှာသတင်းတောက်တွေကိုပြောကြားခဲ့တာပါကပူးမြော်ရောမြောက်ပိုင်းကီလို60กว่าမှာရှိတဲ့ Background Leader စခန်းကို2000စက်တင်ဘာ17ရက်နေ့က American မှာလူပေါင်း1000ချီတေဆွန့်ခဲ့တဲ့အကြမ်းဖက်ထိုက်ခိုက်ခံမှုကျူးလွန်ခဲ့တဲ့ Al-Qaeda အကြမ်းဖက်သမားတွေကိုချေမှုနဲ့စစ်ဆင်ရေးတွေနဲ့ Ali Taliban တွေကိုနှိမ်နှင်းမှုတွေအတွက်နှစ်ပေါင်း20လောက်အသုံးပြုခဲ့တာဖြစ်ပါတယ်ဒီ Leader စခန်းကနေ American နဲ့မဟာမိတ်တပ်အားလုံးထွက်ခွာပြီး Afghan တပ်ဖွဲ့တွေကိုလွှဲပြောင်းပေးရတယ်လို့အမေရိကန်ကာကွယ်ဌာနအရာရှိတွေကတောက်ကြံတဲ့အစောပိုင်းမှာပဲ VOA ကိုအတည်ပြုပြောဆိုခဲ့တာပ
ါကိုဗစ်ကာယရောဂါပိုးဘယ်လိုစတင်ပြန့်နှံ့ကူးစက်သလဲဆိုတာကိုနောက်တစ်ဆင့်စုံစမ်းစစ်ဆေးဖို့ပြင်ဆင်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့စုံစမ်းစစ်ဆေးမှုတွေတာဝန်မယူသင့်ဘူးလို့ပြောဆိုကြတဲ့သိပ္ပံပညာရှင်တွေပိုပြီးများလာနေပါတယ်အမေရိကန်နဲ့တရုတ်နိုင်ငံအကြားနိုင်ငံရေးအရာတင်းမာနေချိန် WHO အနေနဲ့အများလက်ခံနိုင်လောက်တဲ့အဖြေရနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ မဖြစ်နိုင်ဘူးလို့ WHO နဲ့နီနီကတ်ကပတ်သက်နေသူတွေအပါအဝင်ပညာရှင်တော်တော်များများကပြောကြပါတယ်။စုံစမ်းစစ်ဆေးမှုတွေကို1986ခုနှစ်ကဆိုဗီယက်ယူကရိန်းချာနိုဘိုင်အနုမြူဓာတ်ပေါင်းပုံပောက်ကွဲမှုနောက်ပိုင်းမှာကျွမ်းကျင်သူတွေအနီးကပ်ကြီးစုစစ်ဆေးခွင့်ရသလိုမျိုးလှုံ့ဆော်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။ WHO နဲ့တရုတ်အစိုးရတို့မလအတွင်းပထမအကြိမ်ပူးတွဲစစ်ဆေးတုန်းကကိုဗစ်ကပ်ရောဂါဗိုင်းရပ်စ်ပိုးဟာတလိမ့်ဆန်ကနေလူကိုကူးစက်တာဖြစ်ကောင်းဖြစ်နိုင်ပြီးဓာတ်ခွဲကန်းကနေပြန်ပွားတာမျိုးကတော့ဖြစ်နိုင်ချိန်နည်းပါတယ်လို့ကောက်ချက်ဆွဲခဲ့ကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဗိုင်းရပ်စ်ပိုးရဲ့ဇင်းမြစ်နဲ့ပတ်သက်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကို3လအတွင်းသုံးသပ်စစ်ဆေးပြီးအစီရင်ခံဖို့ညွှန်ကြားထားခဲ့ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံကအမေရိကန်ပြည်ထောင်စုကတောက်ကြနေမှာမော်ဒါနာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအလုံးပေါင်း2သန်းခွဲပေးပို့လိုက်ပါတယ်။ဒါဟာအမေရိကန်အစိုးရကကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအလုံးပေါင်းသန်း80လှူဖို့အတွက်ကတိပြုထားတဲ့အထက်ကပေးပို့တာဖြစ်ပါတယ်။ကိုဗစ်တန်ခမ်းနေရတဲ့ပါကစ္စတန်ပြန်ပြည်နယ်လမ်းထူလာစေဖို့အတွက်ကုလသမဂ္ဂအထောက်အကူပေးထားတဲ့ကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ် COVAX ကုလသမဂ္ဂ UNICEF နဲ့ပါကစ္စတန်အစိုးရတို့ပူးတွဲလှုပ်ဆောင်နေမှုကိုအထောက်အကူဖြစ်စေဖို့အတွက်ဒီကဝယ်စီရီကိုပို့ပေးတာလို့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မှာရှိတဲ့အမေရိကန်တန်ယုံကြီးညာချက်မှာဖော်ပြထားပါတယ်။ဒီကဝယ်စီရီနဲ့အသက်တွေကိုကယ်နိုင်မှာဖြစ်ပြီးကိုဗစ်ဒဏ်ခံရတဲ့မိသားစုတွေနဲ့အတူပါကစ္စတန်ပြန်ပြီးတိုးတက်လာဖို့အတွက်အထောက်အကူပေးနိုင်မှာဖြစ်တယ်လို့လည်းတန်ယုံကပြောကြားလိုက်ပါတယ
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဆာ့ဖ်ဆိုက်မြို့မှာအထက်မြင့်လူနေတိုက်ခန်းတွေတစ်စိတ်တည်းတည်းပြိုကျခဲ့တဲ့အစိပ်ပိုင်းအပြက်အစီးတွေတဲကနေရှားဖွေကဲဆယ်ရွေးတွေကနောက်ထပ်အလောင်းနှလောင်းကိုဒီကနေ့ရှားဖွေတွေ့ရှိခဲ့ကြပြီးဒါနဲ့ဆိုရင်ရှားဖွေတွေ့ရှိတဲ့အလောင်းပေါင်း20ရှိပြီဖြစ်ပါတယ်ဒီကနေ့ရှားဖွေတွေ့ရှိတဲ့9နှစ်အရွယ်မိန်းကလေးတဦးရဲ့အလောင်းပါဝင်ပြီးအနီးအနားမှာရှိတဲ့မိုင်ယာမီမြို့ကမိသားသမားတဦးရဲ့သမီးဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အရေးပေါ်ရှားဖွေကဲဆယ်ရေးလုပ်ငန်းတွေလုပ်နေခြင်းမှာပဲမကြာခင်ရပိုင်အတွင်းဖလော်ရီဒါကမ်းခြေကိုတိုက်ခိုက်နိုင်ခြင်းရှိတဲ့ဟာရီကိန်းအယ်ဆာမုန်တိုင်းအန္တရာယ်နဲ့လည်းရင်ဆိုင်နေရပါတယ်အထက်မြင့်အဆောက်အုံပြိုကျမှုအတွင်းလူပေါင်း128ဦးပျောက်ဆုံးနေစေဖြစ်ပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်စုစုလို့တင်ဆက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရက်နဲ့အာဏာသိမ်းမှုဆန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့နဲ့လူပုဂ္ဂိုလ်တွေကိုအမေရိကန်ပြည်ထောင်စုကအရေးယူတံခတ်ပိတ်ဆို့မှုတွေထပ်မံချမှတ်လိုက်ကြောင်းတောက်ကြနေမှာပဲကြေညာပါတယ်အခုလိုအမေရိကန်ရဲ့ပိတ်ဆို့တံခတ်အရေးယူမှုအပေါ်တကြွလှရှားသူတွေနဲ့အကဲခတ်တွေရဲ့အမြင်တွေကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါရခင်ဗျာ
ဟုတ်ကဲ့မြမစစ်ကောင်စီမှာပါတဲ့တိုင်းနာပါတီအဖွဲ့ဝင်စောတန်နီယယ်ဒေါက်တာပညာအောင်မို့နဲ့ဒေါ်အင်းနုစိန်နောက်အရက်သားဝင်ကြီးအဖွဲ့ဝင်၄ဦးဖြင့်ထိပ်ပိုင်းတက်ခေါင်းဆောင်တွေရဲ့မိသားစုဝင်တချို့နဲ့အတူကုမ္ပဏီ၄ခုကိုပါအမေရိကန်တကတ်ပိတ်ဆို့မှုစီရင်တဲ့ထည့်လိုက်တာပါပြန်ကြားရေးဝင်ကြီးဦးချင်းနိုင်ရင်းနှီးနှုတ်နယ်မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝင်ကြီးဦးအောင်နိုင်ဦးအလုသမားလူဝင်မှုကြီးကြပ်ရေးနဲ့လူမှုအင်အားဝင်ကြီးဦးမြင့်ကျိုင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝင်ကြီးဒေါ်သက်သက်ခိုင်တို့အပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့အပါအဝင်တက်ထိပ်ပိုင်ခေါင်းဆောင်တွေရဲ့ဇနီးတွေနဲ့သားသမီး6ဦးလည်းဒီစီရင်တဲ့ပါသွားခဲ့ပါတယ်။စစ်ကောင်စီဥက္ကဋ္ဌကာကွယ်ရေးစုချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့နှိစက်တဲ့နေပြည်တော်ဒေသစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့စစ်ကောင်စီအတွင်းရေးမှဒုဗိုလ်ချုပ်ကြီးအောင်လင်းတွေးတို့သားသမီး3ဦးစီပါအခုလိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေပါခဲ့ရတာပါအခုလိုချမှတ်ခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းက
ဒီအမေရိကန်ဆိုးရနေပြီးတော့ဟို sanction list တွေကိုထည့်တဲ့ဥစ္စာကိုကျွန်တော်တို့အများကြီးဝမ်းသာပါတယ်အဲအမေရိကန်ဆိုးရကိုလည်းအဲကျေးဇူးအများကြီးတင်ပါတယ်ပေါ့ခင်ဗျဟိုဥစ္စာတွေနောင်နောင်လေးပေါ့နော်ဒီလိုမျိုးစစ်တပ်နဲ့ဆက်နွယ်တဲ့တိုင်းနိုင်ငံတမျှဒီ sanction list ထဲမှာထည့်ပြီးနိုင်ဖို့လည်းဆက်လက်မျှော်လင့်နေပါတယ
်ဒါအပြင်အခုတစ်ခေါက်ထတ်တိုးတက်ခတ်မှုရဲ့ထူးခြားအရေးပါပုံကိုလည်းသတင်းစာဆရာဦးစီသူအောင်မြင်က
ဒီတိုင်ရှင်ကတော်အရေးကြီးအရေးပါမယ်လို့ထင်ပါတယ်။ဟိုဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဒီစစ်အာဏာရှင်တွေပေါ့နော်ခေတ်တခြားလုံးတို့လုပ်ခဲ့တဲ့ဟာတွေကပြည်သူလူထုတွေကိုဖိနှိပ်ရင်းတွေမကဘူးတစ်ဖက်မှာကြားတဲ့ခါကျတော့
သူတို့ကိုဆန့်ကျင်နေပါလေအဲ့ဒီဖြစ်ဆက်ဆက်ပေါ်တော့လှုပ်ထားပြီးတိုင်အောင်သူတို့သားသမီးတွေကိုတရားနိုင်ငံတကာတွေမှာပညာတွေရအောင်သင်စေတယ်ကုမ္ပဏီလုပ်ငန်းတွေပါလေနောက်ပိုင်းမှာထူထောင်ပေးတယ်ခိုးလို့ဖွင့်လို့ရတဲ့တိုင်းပြည်ဗန္ဓာတွေကိုအဲ့လိုပေါ့နော်လူရဲလို့ရတဲ့ဟာတွေနဲ့သူတို့သားသမီးတွေရဲ့ဘဝတွေကိုလည်းတည်ဆောက်ပေးရတယ်ကိုတောက်လျှောက်လုပ်ခဲ့တယ်အခုတော့ဒါမျိုးတွေကိုဆန့်ကျင်ထဲမှာထည့်လာပြီးဆိုတော့ဒါအလုံးထိရောက်တဲ့ဆန့်ကျင်ဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်အခုအမေရိကန်ရဲ့တန်ခတ်မှုထဲမှာတထုတူဖို့ရေးဝမ်ပေါင်နဲ့ဆက်ဆက်တဲ့ကုမ္ပဏီ၃ခုနဲ့ဂျိုတုဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီ King Royal Technologies တို့လည်းပါလာမှုတက်ရောက်မှုရှိနိုင်တာပေါ့ဥကျော်မိုးထွန်းက
ဒီစစ်တပ်နဲ့အလုပ်လုပ်တဲ့ဥစ္စာမှာသူတို့အခက်အခဲအများကြီးရှိတယ်စစ်တပ်အပေါ်လည်းအများကြီးဖိအားပေးလာနိုင်တယ်နောက်ခုနပြောတဲ့နည်းပညာနဲ့နွယ်တဲ့ကုမ္ပဏီတွေဆိုရင်လည်းသူတို့ကအဲ့ဒီလိုမျိုးနည်းပညာတွေကိုသုံးပြီးတော့ကျွန်တော်တို့ပြည်သူတွေပေါ့လူခွင့်ရေးချိုးဖောက်မှုတွေမတရားညှဉ်းပန်းနှိပ်စက်မှုတွေကိုဒီနည်းပညာတွေသုံးပြီးတော့ CCTV တို့ဘာလို့နောက်ပြီးတော့ drone တို့ဘာလို့အစပေါ့နော်အဲ့လိုမျိုးတွေကိုဟိုသူတို့သုံးတဲ့ဥစ္စာမှာဟိုခက်ခဲလာအောင်လုပ်ပေးနိုင်တဲ့မြင့်တိအရာမဆိုပေါ့နော်ကျွန်တော်တို့ကြိုးစားပါတယ
်ဟိုစီသူအောင်မြင်ကတော့စီးပွားရေးရတက်ရောက်မှုရှိပေမဲ့နိုင်ငံရေးရတော့တိတ်မရှိနိုင်ဘူးလို့ဆိုပါတယ
်သူဝင်ငွေနဲ့သက်ဆိုင်တာပေါ့သူတို့သားသမီးနဲ့ဒီရှုပ်စုပိုင်နဲ့ကုမ္ပဏီတွေပေါ့ဒါတွေနဲ့ပတ်သက်လို့ဒါထိရောက်မှုရှိတာပဲဟုတ်လက်ရှိတို့စစ်အာဏာသိမ်းထားတဲ့ကိစ္စကတော့ဥပဒေကြီးနဲ့အွန်လိုင်းအနေနဲ့ကတော့ဒီနောက်ပြန်ဆုံးမှာမဟုတ်ဘူးဟိုသူတို့အထိနာတာတော့မှန်ပါပေါ့
ဒါပေမဲ့အခုလိုတန်ခတ်ပိတ်ဆို့မှုကြောင့်စစ်ကောင်စီရဲ့ဖိနှိပ်မှုတွေအတွက်တော့အခက်အခဲဖြစ်စေနိုင်တယ်လို့ဦးကျော်မိုးထွန်းကဆိုပါတယ
်ဒီလိုမျိုးတက်နဲ့နွယ်တဲ့ကုမ္ပဏီတွေကိုတက်နိုင်သမျှဆန်ရှင်လစ်စဲမှာထည့်ပေးလာနိုင်နေလေတက်တာပြည်သူတွေပေါ်ဒုက္ခပေးဖို့လုပ်တဲ့ဥစ္စာတွေပေါ်မှာပို့ပြီးတော့အခက်အခဲဖြစ်လာလိမ့်မယ်ဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်မြင်လဲမြင်တယ်ယုံလဲယုံကြည်တယ်ပေါ့နော်ဒါကြောင့်ဘယ်အတိုင်းတာအထိဖြစ်သွားမလဲဆိုတဲ့ဥစ္စာတော့ကျွန်တော်ပြောလို့ခက်ပေမဲ့လည်းဘာပြောပြောကျွန်တော်တို့ပြည်သူတွေအတွက်အားလဲဖြစ်စေတယ်ကျွန်တော်တို့ပြည်သူတွေအပေါ်လူခွင့်ချိုးဖောက်မှုတွေဖြစ်လာနိုင်မဲ့ဥစ္စာကိုတနည်းတစ်ပုံမျိုးနဲ့ဟန်တားပေးနိုင်တယ်ဆိုတဲ့ဥစ္စာမျိုးကိုသုံးသပ်နိုင်ပါတယ်ခင်ဗျအ
ဲ့ဒီတော့နိုင်ငံရေးရပါဖို့ထိရောက်လာနိုင်အောင်ဦးစီတူအောင်မြင်က
ကျွန်တော်တို့လည်းဒီမှာအနိကလည်းဖြစ်တယ်ဟိုတရုတ်ကတော့ဒီလိုလိုမရဘူးပေါ့နော်တရုတ်ကတော့ဒါထားပေါ့စင်ကာပူတို့ပါလို့ဆိုရင်ရင်းနှီးမြှနှာမှုဆိုရင်ဒါအမြင့်ဆုံးတိုင်းပြည်ပဲအဲ့ဒီတိုင်းပြည်တွေနဲ့ပို့ပြီးတော့မှအမေရိကန်ကပူးပေါင်းဆောင်ရွက်မှုတွေဒီထက်ကိုပိုလုပ်မယ်ဆိုရင်တော့ဖိအားပေးတဲ့ဒီမှာပိုထိရောက်မယ်လို့ကျွန်တော်ထင်ပါတယ
်ဒီနေရာမှာမြမဆန်ရကုလတွင်မှုချုပ်ထူးကိုစလဲခရစ်စတင်းဘာဂနာနဲ့ဆွေးနွေးရမှာဒုကာချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းဘက်ကအခုလိုဖျားမျိုးတွေကိုနေသားချကြော်လာခဲ့ပြီးအခုလည်းမိတ်ဆွေနိုင်ငံနဲ့ဆက်သွားနိုင်တယ်လို့ပြန်ပြောခဲ့တဲ့အပေါ်ဦးကျော်မိုးထွန်းက
ကျွန်တော်က1988 1990ပတ်ဝန်းကျင်နေနဲ့အခုကာလမှာမတူတော့ဘူးပေါ့နော်။ဘာလို့ဆိုတော့နိုင်ငံတကာနိုင်ငံတွေကထိထိရပ်နိုင်ဖို့ဆိုတဲ့ဥစ္စာကအများကြီးခက်ခဲလာတဲ့အနေအထားမျိုးရှိကြတာပေါ့နော်။ဆိုတော့ဒီလိုမျိုးအခြေအနေမှာဟိုအထူးကြံစာဆက်နေဖို့ဆိုတဲ့ဥစ္စာပြောထွက်ရတာကိုပဲကျွန်တော်စိတ်မကောင်းပါဘူးပေါ့နော်။ဘာလို့ဆိုတော့ကျွန်တော်တို့ကဒီလူတစုတည်းနဲ့နေနေရတာမဟုတ်ဘူး။ကျွန်တော်တို့ပြည်သူတန်းပေါင်းဟို54တန်းကျော်နဲ့နေနေရတဲ့အတွက်ကြောင့်ပြည်သူတွေရဲ့နေမှုထိုင်မှုဟိုတာယာဝါပျုံးမှုကိုဆိုးရိုးဆုတ်ယုတ်သွားမယ်ဆိုတဲ့အချက်တွေမျိုးကိုတော့ထည့်သွင်းစဉ်းစားစီလိုပါတယ်ပေါ့နော်။ဒါကြောင့်မို့လို့ကျွန်တော်တို့နေလို့ရပါတယ်လို့ပြောတဲ့ဥစ္စာဘယ်လိုနေလို့ရပါလဲဆိုတဲ့ဥစ္စာမျိုးကတော့မေးခွန်းပြန်မေးရမယ့်ဥစ္စာမျိုးဖြစ်လာတာပေါ့နော်။
တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းဆက်ရနာတိန်တာကိုလက်မခံနိုင်ပဲရှေ့မှာဖိအားတွေဆက်တိုးလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုသွားရရှင်တွေနားဆင်နေရတာပါခင်ဗျာ။အခုတခါပြောပြချင်တာကတော့ရှမ်းတိုင်းရင်းသားအခြေအနေကြားမှာတိုက်ခိုက်မှုတွေရဲ့အခြေအနေဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်တော့ဆန်ကျေးရွာအုပ်စုမှာတိုင်းရင်းသားလက်နက်ကင်တပ်တွေကြားလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံ900ကျော်လောက် နေရစွန့်ခွာထွက်ပြေးနေရပြီးလောဆယ်အခြေအနေတွေမတည်ငြိမ်သေးတာကြောင့်နေရပြန်ဖို့အခက်အခဲရှိနေစေဖြစ်ပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်နယ်ကစစ်ပီးဒုက္ခတဲ့သတင်းကိုတော့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ်။
ဒီအပန်းရှမ်းပြည်နယ်အတွင်းမှာ RCSS ရှမ်းတောင်ပိုင်းတပ်ဖွဲ့နဲ့ SSPB ရှမ်းမြောင်းနဲ့ DNLA တအံပလောင်ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတာပါ။ကြောင်မဲမြို့နယ်တော့ဆန်ကျေးရွာအုပ်စုကုန်းစာရွာမှာဇွန်လ28ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံ600လောက်ဟာမိုင်းငော့မြို့နယ်ခွဲကမန်ပင့်နဲ့နန်းဆန်ကျေးရွာတွေကိုရောက်ရှိနေကြောင်းဒေသတွင်းကူညီသူတဦးကပြောပါတယ်။
အစီအလုံးတွေကို600ကျော်နေတယ်။ဒါနဲ့ဟိုသူတို့တဖက်ဖက်နောက်ထပ်ထပ်ပြီးတော့လာနေဟိုင်ရှိသေးတယ်တဲ့။ကိုရောဆယ်တော့ကျွန်တော်စီ9ရွာလောက်တော့ရောက်နေပြီ။တချင်နဲ့ပါတယ်၊ရှမ်းနဲ့ပါတယ်၊ပလောင်နေနဲ့ပါတယ
်။ရောက်လာတဲ့စစ်ဆောင်တွေကတော့ဘုံကြီးကျောင်းစာတင်ကျောင်းနဲ့ရှမ်းစာပေရင်ကျင်းမှုအတင်ဆောက်တာတွေမှာနေရာချထားပေးကြောင်းပြောပါတယ်။တိုက်ပွဲဖြစ်ပွားရာဒေသကစစ်ဆောင်100ကျော်လောက်ကတော့အုံငန်းနဲ့ပန်ဆန်ဘက်ကိုတင်းဆောင်နေရာကျောင်းကုန်းစာရွာသားတို့က VOE ကိုပြောပါတယ
်ရှမ်းအကြာဒီရှမ်းအစိမ်းဒီပလောင်ဒီအစ်တိုက်ပေါ်ရဖြစ်ကြနေတာကြေးရတာဒီဟိုအားရန်ပြစ်တရားလမ်းပြစ်တို့အေးရမိလောင်သွားတာတုံးဤနဲ့လောင်သွားတာအေးလေးအင်းရတော့အဒီဘုံမှန်တာအဒီအေးလက်ပြောက်ပြက်ကုန်တာပြီးတော့အဒီကြီးဆန်းတရားလဲအင်းညာကိုမှန်တယ်ပုံကြီးကြောင်းလဲအဒီဘုံကြီးမှန်တာပဲကျွန်တော်တို့ကလည်းမင်းဒီနိုင်ရထွက်ပြေးရတာ။ဥလားရွာတရားလည်းလူ90ကျော်တာ။ပန်းစားတရားလည်းလူ60ရောက်လောက်ရှိ။ပြင်းစင်ကလည်းအဲ့ဒီလူ90ရှိတာအဲ့လိုဖြစ်သွားတာ
။တောဆန်ကျေးရွာအုပ်စုအတွက်မှဒီနေ့ဇန်နဝါရီလလောက်ကစပြီးတိုင်းသာတက်တွေအကြတိုက်ပွဲတွေပြင်းထန်ခဲ့တာပါ။နောက်ပိုင်းမှာ RCS တပ်ဖွဲ့တွေကကုန်းစာရွာမှာတက်ဆွဲထားပြီးဒီအပိုင်းတိုက်ပွဲမဖြစ်ခင်ရွာသားတွေတိမ်းရှောင်လာတာကြောင့်အထီးကိုက်တော့မရှိကြောင်းပြောပါတယ်။ဆစ်ရှောင်တွေကိုကူညီပေးနေတဲ့အုံငန်းကျေးရွာကကျောင်းနိုင်ဆရာတော်ကဇန်နဝါရီလကလေးကရွာသားတွေတိမ်းရှောင်နေရတာမှာအုံငန်းပန်းဆန်းပိန့်စင်ရွာဘက်ကလက်ရှိရွာပေါင်း70ရွာကတိမ်းရှောင်လာသူ1000ကျော်လောက်ခိုးလုံနေကြောင်းမိန့်ပါတယ်။နလောစင်မှာတော့ဆန်ကျေးရွာအုပ်စုဘက်က RCS ရှမ်းတောင်တပ်ဖွဲ့တွေစုခွာသွားတာကြောင့်လက်နက်ကိုင်တွေကဒေသခံတွေကိုနေရပြန်လာလို့ရကြောင်းပြောဆိုတာတွေရှိပေမဲ့ရွာသားတွေကတော့နေရမပြန်ရဲသေးကြောင်းဆက်လက်မိန်ကြပါတယ
်။ရွာသားတွေကတော့ခုလောလောဆယ်တော့ပြန်လို့ရသည်တဲ့အိုဘက်ကလက်နက်ကိုင်ပေါ်တွေကပြောတာလည်းပြန်လို့ရသည်။ဒီလူကြီးတွေကတော့တိတ်မပြန်ရဲသေးဘူးဖြစ်နေတယ်လို့ဖြစ်လာ။ပြန်ခဲ့တဲ့မိုင်းတွေကြောင့်ထိမတောက်ဘူး။ကြောက်လို့ကအဲလိုဟိုလက်နက်ကိုင်တွေကမတောက်ဘူး။အဲပြန်တဲ့မိုင်းဖမိုင်းတို့မိုင်းဖလေးတွေတောက်ခွေးမှလည်းကြောက်နေရတယ်ဖြစ်တယ်။
ဒီသောကရင်ကသူတို့ရွာမှာ RCS တပ်ဖွဲ့တွေအခြေစိုက်ခဲ့စဉ်ကျွဲနွားတွေတပ်ဖြတ်စားတော့တာအိမ်နှုံးပစ္စည်းတွေဖျက်ဆီးသွားတာတွေရှိတာကြောင့်အုတ်ခွက်ပကံတွေနဲ့ဆောင်းအိယာကအစလိုအပ်နေကြောင်းလည်းပြောပါရယ်ဒီအပိုင်းထဲမှာရှမ်းပြည်နယ်တောင်ပိုင်းချေးတိမြို့နယ်ဘက်မှာလည်း RCS ရှမ်းတောင်နဲ့ SSPB ရှမ်းမြောက်ကြားတိုက်ပွဲတွေပြင်းထန်နေပြီးလောလောဆယ်စစ်ရှောင်1000လောက်ရှိနေကြောင်းချေးတိမြို့ကဒုက္ခသည်အရေးဆောင်ရွက်နေသူတို့ကပြောပါရယ
်မင်းတို့ကဖြစ်ပြဟာလေးကတော့ပုံပြီးတည်ကြတာပေါ့နော်ရောက်ဆောင်ကအခုပြီးနေတဲ့ရွာကကျွန်တော်ပြင်တယ်။ဒါပေါက်လို့30တော့ရှိပြီဆိုရင်မိုင်းကြီးနေတာပါဒီကစီးကြတယ်။သူကပြောရရင်ဒီ2000ကျပါခင်ဗျာ
။ခြေသီးမိုင်းတောင်ဒေသဘက်မှာ RCSS ရှမ်းတောင်နဲ့ SSPB ရှမ်းမြောက်ကြားတိုက်ပွဲဖြစ်ပွားနေတာဟာအခုဆိုရင်တလကျော်လာပြီဖြစ်ပါတယ်။ဆေးရှောင်ရေးကူညီသူတွေအနေနဲ့လည်းနိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်နေတဲ့အခြေအနေကြောင့်အရင်လိုကူညီဆောင်ရွက်ဖို့အခက်အခဲတွေရှိနေကြပြီးစစ်ပီးဒုက္ခတဲ့စခန်းတွေမှာလူတွေစုဝေးနေတာကြောင့်ကိုဗစ်ရောဂါကူးစက်ပြန့်ပွားမှာကိုလည်းစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့လတွေအတွင်းကလည်းနမ်တူမြို့နယ်အတွင်းတိုင်းသာလက်နက်ကိုင်တွေကြားမှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်စစ်ရှောင်1000လောက်နေရာဆုတ်ခွာထွက်ပြေးခဲ့ကြရသလိုကျေးရွာ4ရွာလောက်ကလည်းအင်ဂျီ120လောက်မီးလောင်ပျက်စီးခဲ့ရပါတယ်ခင်ဗျာ
။သောရရှင်ရဲ့အခုနားဆင်ကြည့်ရှုနေရတာကတော့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်မှုအစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစီအစဉ်တွေကိုအရင်တော့ရေဒီယိုနဲ့ Facebook ကသာထုတ်လွှင့်ခဲ့ရကနေကျွန်တော်ဇွန်လဇန်ပိုင်းကနေစပြီးတော့ရုပ်သံအဖြစ်နဲ့ပါစီစဉ်ထုတ်လွှင့်လာခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ထိုင်းနိုင်ငံဘက်ကအခြေအနေတွေကိုလည်းကြည့်အောင်ပါကိုဗစ်ကူးစက်မှုပိုးပြန့်ပွားနေတဲ့ဒီထိုင်းနိုင်ငံ Smoke Dragon ပြည်နယ်ကဘန်းဆောင်ထုံးမြို့နယ်ထိုင်းနိုင်ငံရဲ့နိုင်ငံသားတွေနဲ့မြန်မာနိုင်ငံသားအလို့သမား3000ကျော်ရှိတဲ့ Borgat Thailand Company Limited Sayonga, Lutama Tatanjo Ha. Sayon Dwin, Kobe Kusatu, Tian Sejo, Shilare Dwe, Sayongo, Yayi Pepe Wood Dwe. Tessain Dudego, Sanapia Donso Mude, Shilabare. Didringo, Tanchi Site, Viewe Dendau, Mae Maga Tempiama Pibare.
Tainanga, Samo Praga Pine, Dwinga, Yama Lutamari, Luluka Nijare, Sayon de Kuma.
ကျွန်တော်စိတ်ယုံနေရကိုကိုဗစ်ကူးစက်နေတဲ့လူအားလုံးတရားနဲ့ဆက်ကြောရှိတယ်အဒါပေမဲ့အလုပ်သမားတွေအလုပ်ဆက်ဆင်ခိုင်းပြီးစိတ်ယုံကိုပုံမှန်လေပတ်နေတဲ့အတွက်စိတ်ယုံကိုပိတ်ပြီးအလုပ်သမားအားလုံးကိုဆက်ဆက်ပေးဖို့တောင်းဆိုနေကြကြအေးစီအလုပ်သမားကူညီဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်ကျွန်တော်အကျွန်တော်စိတ်ယုံနေရကိုဗစ်ကူးစက်နေတဲ့လူအားလုံးတရားန ပြန်ပေးရတယ်ကျွန်တော်တို့အစိုးရဘက်ကလည်း90000ခန့်လုံးပြန်ပေးရတယ်ငွေတွေတွက်ပြီးတော့ချို့အလုပ်ရုံတွေကမပိတ်ချင်ရတာ
စက်ရုံတွင်းကအလုပ်သမားတွေရဲ့တောင်းဆိုမှုတွေကိုညှိနှိုင်းဆောင်ရွက်ပေးဖို့အတွက်နေမြေတွင်းကအလုပ်သမားတပ်မကအဖွဲ့ဝင်တွေကအလုပ်ရှင်နဲ့အလုပ်သမားတွေကြားဝင်ရောက်ညှိနှိုင်းပေးနေကြပါတယ်ဂျွန်လ30ရက်နေ့တုန်းကလည်းနွန်ထပူရီခရိုင်တွင်းကစက်ရုံတစ်ခုမှလည်းအလားတူဆန္ဒပြမှုတွေဖြစ်ခဲ့ပြီးအလုပ်ရှင်က14ရက်အလုပ်ပိတ်ပေးလိုက်ရပါတယ်။အခုလိုမျိုးကိုဗစ်တပ်ပေးကာလမှာအလုပ်သမားတွေဆန္ဒထုတ်ဖော်မှုတွေဇက်တိုက်ဖြစ်လာတဲ့အတွက်သက်ဆိုင်ရာနဲ့အရင်ညှိနှိုင်းကြဖို့ကိုလည်းကိုရဲမင်းကတိုက်တွန်းသွားခဲ့ပါတယ်
။အဲ့တော့ကျွန်တော်ကဒီထိုင်းအလုပ်သမားတွေမှာကျင်တာကတော့တကယ်မိမိစက်ရုံထဲမှာပိုးတွဲတဲ့လူတွေရှိလာပြီးဖြစ်လာပြီးဆိုရင်အလုပ်နားလေတက်ကြွတဲ့လူတွေအလုပ်တိုင်းမှာပြီးရင်ကျွန်တော်တို့အလုပ်ရုံထဲမှာကျွန်တော်တို့အလုပ်သမားခေါင်းဆောင်ရွေးချယ်လိုက်ပါပြီးရင်ကျွန်တော်တို့ကိုဆန္ဒပြမှုစုယုံမှုတွေမလုပ်ခင်မှာသက်ဆိုင်ရာအလုပ်ရုံရဲ့မန်နေဂျာရဲ့တာဝန်ရှိတဲ့လူတွေကျွန်တော်တို့ဒီ office မှာဒီလိုဖြစ်စဉ်ကိုပြင်ပြပ
ါထိုင်းနိုင်ငံမှာကိုဗစ်ကူးစက်တဲ့အတည်ပြုလူနာ2သိန်းခွဲကျော်ထဲမှာရှေ့ပြောက်လူသမားက4000ကျော်ရှိနေပါတယ်ဒီထဲမှာမြန်မာလူသမားကအများစုဖြစ်နေပါတယ်အခုဆိုရင်ဘန်ကောက်နဲ့အနီးတစ်ပိုက်ကပြည်နယ်တွေနဲ့စုံကလာပြည်နယ်တပ်ပြည်နယ်နွန်ထပူရီပြည်နယ်တွေမှာတော့မြန်မာလူသမားတွေယာနဲ့ချီပြီးကိုဗစ်ကူးစက်မှုတွေဖြစ်ပေါ်နေပါတယ်ရှင်
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့မနေ့ကအစီအစဉ်တွေကိုဆက်ပြီးနားဆင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့မိနစ်30သာရုပ်မြင်သံကြားအစီအစဉ်တွေကိုမြန်မာစံတော်ချိန်တင်းလာကနေတောက်ကြနေည9:00နေ9:00ဝဲအထိပုံမှန်ထုတ်လွှင့်ပေးနေပြီးညစီမှရုပ်မြင်သံကြားအစီအစဉ်မှာလည်းမနေ့ကတိုင်းမှာ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်ဗီယိုအမေရိကန်တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/ voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ voa ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line.24kHz 12133ည line.24kHz 9433ည line.25kHz 9805နဲ့ line.190kHz 1505ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
ဒေါက်တာမတွေ့ရတာကြောင့်မို့သူကပြင်းလဲပြင်းတယ်ပို့ပြီးတော့လည်းပြန်ပြီးတော့လွှင့်တယ်ပေါ့နော်ဆိုတော့အကုန်လုံး South Africa ဟာအကုန်လုံးဟိုမျိုး characteristic အကုန်လုံးမရဘူးဒါတော့ United Kingdom က characteristic လည်းအကုန်လုံးမရဘူးသူကလည်းသူတတ်တတ်ပြီးတဲ့ characteristic တစ်ခုဖြစ်လာတယ
်ဒါကတော့ဒီအမျိုးသူသိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ရဖို့ရှိပါလေခင်ဗျာအခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီအကျဉ်းထောင်ကပြန်လွတ်လာသူသတင်းတော့တူးနဲ့မေးမြန်းထားတာကိုတင်ဆက်သွားမှာပါပြည်ရဲ့ရပိုင်းကစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့အထက်မှာသတင်းသမား10ဦးကျော်ပါဝင်ပြီးအဲ့ဒီထဲမှာ Time AR Online သတင်းဌာနကအမျိုးသမီးသတင်းတော့မတ်ရွှေရီဝင်းလည်းပါဝင်တာဖြစ်ပါတယ်။အာနာသိမ်းပြီး10ရက်မြောက်နေ့မှာအဖမ်းခံရပြီးပသင်ချင်းထောင်မှာ9လနီးပါးနေခဲ့ရသူဖြစ်ပါတယ်။သူအတွေ့အကြုံတွေကိုမျှဝေနိုင်ဖို့မေးမြန်းထားပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူတွဲကတင်ဆက်ထားတာဖြစ်ပါတယ်။
There's a path we must choose sometime. Gotta stand up and fight some.
မရှိယူဝင်းကဒါပြီးခဲ့တဲ့ဇွန်လအကုန်မှာပေါ့နော်ဒီအချင်းသား2000ကျော်ပြန်ပြီးတော့လွတ်ပြေးတဲ့အထက်မှာပါလာတဲ့သတင်းတောက်တွေထဲမှာအမျိုးသမီးသတင်းတောက်တကယ်အနေချင်းလေးတွေထဲမှာတယောက်ပါလာတယ်ဆိုတော့ကျွန်တော်တို့သိရတယ်လေပြန်လွတ်လာတဲ့အပေါ်မှာလေတကယ်ကိုကျွန်တော်တို့ဝမ်းသာပါတယ်အဲ့ဒါကိုလည်းပြောချင်ပါတယ်အဲ့တော့
ဟုတ်တယ်အရန်ပျော်နေရပေါ့ဟုတ
်ခုလွတ်လာတဲ့ဆိုတော့အဲ့ဒီပျော်နေတယ်ဆိုတော့ခံစားချက်ပေါ့နော်ဘလို့ခံစားရလဲလွတ်လာတဲ့အချိန်မှာ
လွတ်လာတဲ့အချိန်မှာဘလို့ခံစားရလဲဆိုတော့ညီမဒီပတိမှာအရင်ဆုံးအဖမ်းခံရတာပေါ့သတင်းတောက်တယောက်လည်းဖြစ်တယ်နောက်ပိုင်းဘန်းခံရတော့လို့မိန်းကလေးတွေတယောက်ပြီးတယောက်ပေါ့အခုပတိမာဆိုရင်အခုကျမတို့အမျိုးသမီးဆောင်မှာဆိုတော့ဖမ်းဆီးခံထားတာ73ယောက်ထဲမှာဆိုရင်ပတိင်က6ယောက်ပဲပါတယ်အဲ့6ယောက်တည်းကကိုကအစောဆုံးအဲ့လိုအစောဆုံးဖြစ်ပေမဲ့ပထမဒီ73ယောက်ရဲ့အပြင်မှာ2ယောက်လွတ်သွားသေးတယ်အာမခံနဲ့တယောက်လွတ်သွားတယ်အဲတယောက်ကကျတော့သူကပါလက်ခံပြီးလွတ်သွားတယ်အဲ့2ယောက်ကညီမ2လလောက်နေပြီးတော့မှသူကရောက်လာတယ်အရင်ရောက်တော့ပြန်နေတယ်နောက်မှပြန်တဲ့လူတွေတွေ့ရတဲ့အတွက်ကျွန်မအရင်ရောက်တဲ့လူဖြစ်တယ်သူတို့နဲ့အတူတူလိုက်ပြန်နေတယ်ဒါပေမဲ့အမကန်ကိုသူတို့ပဲပြေးသွားတယ်အဲ့ချိန်မှာလည်းအရန်စိတ်မကောင်းနေဖြစ်ပြီးတော့တန်းနေရတယ်သူတို့တော့ဝမ်းသာရဲ့ပြန်လွတ်တဲ့အတွက်အဲ့တော့ဒီလိုမျိုးပြန်လွတ်မယ်နေ့ကိုစောင့်နေရပါတော့သူတို့တန်းနေရဖြစ်ကြည့်ဖြစ်ကြည့်အပြည့်ရှိရလို့ခံရဖြစ်ဖြစ်ကိုကလက်ရှိမှာကိုယ့်ရဲ့သားနဲ့ကိုယ့်ရဲ့မိခင်အိုးနဲ့ကိုကခွဲပြီးတော့လူနေရပြန်နေဆုံးနဲ့ခံဝင်ကြည့်ပဲဒီလိုဘလို့ဖြစ်ပြန်မယ်ပေါ့အကောင့်ကနေကိုတွေးထားတာပေါ့အရန်ဝမ်းသာသွားရပေါ့ပျော်ရတော့ပျော်တယ်အမေတတိထားမိရတော့ကိုယ်ခံဝင်ချက်နဲ့လွတ်တဲ့လူကြောက်ဖြစ်တဲ့အတွက်ကိုကအစိုးရကိုယ့်ကိုအပြစ်မရှိဘူးလို့လည်းခံယူထားတဲ့လူကြောက်ဖြစ်တော့တတိယနေ့နဲ့လည်းရုတ်တရက်ညနှစ်ချက်ပြီးချိန်နောက်ပြီးဖန်ခံရတဲ့လူကြောက်ဖြစ်တဲ့အတွက်ဟောငါခံအောင်ချက်နဲ့လွတ်တယ်ကွမ်းမဲ့တာပြီးမဲ့တတိယနေ့တော့အခုဒီမှာပြန်လာရဲပေါ့နော်အခုအိမ်မှာဆိုရင်လည်းကိုယ့်အကို
ဒီ
ဖြစ်ဖြစ်ပဲနေရဲဟုတ်မှ
အဲ့တော့ခံဝင်ချက်နဲ့ဆိုတော့ခံဝင်ချက်ကဒီရာကိုကဟိုလုတ်ခဲ့ပါတယ်ဆိုတာမျိုးခံဝင်ချက်ထုတ်ခိုင်းတာလားအခုပြန်လွတ်လာတဲ့ပုံစံက
သူတို့အဲ့ဒီမှာကျမတို့ဒီခန်းမမှာပေါ့နော်ဒီစစ်တပ်ကထောင်အကြီးကြီးရောဒီရဲဘက်ဆိုင်ရာရဲမှုတွေရောထောင်ပိုင်ကြီးရောညှို့မှုတွေရောပေါ့နော်အဲ့လိုလာပြီးတော့သူတို့ပါကြောက်လွတ်တယ်ပေါ့မိသားစုတွေနဲ့အခွဲခွဲနေရတဲ့သူတို့ဘက်ကကိုချင်းစာလို့ပေါ့နော်အေးဒီဒီလက်ပြန်စီခြင်းလို့သူတို့လွတ်ပြေးလိုက်တာဖြစ်ပါရဲ့ဆိုပြီးတော့သူတို့တက်ဆိုင်ရာသူတို့ဟောပြောတဲ့ပုံစံမျိုးလေးတွေတော့သွားတယ်ပေါ့နော်ပြောပြီးသွားရောမှာသူတို့တက်ဆိုင်ရာဌာနကနေပြီးတော့ไอ้ตี้อาตูดีเนี่ยลาลาพี่แล้วจมารู้อตุอตุดีป้ออะมาชวยวินบาญาขอพี่แล้วจรุบลุตั่วแล้วสรติชิชิก็วินคันมาล่ะบ่วินคันอู้สรจมารู้ว่าดีอมูโหตัดสินมาဖြစ်တယ်ด้วยดีแกนหลุดแต่อาทิตย์มาไม่ป่าวแกนแค่ยามตะเกลุวินคันเลยสรเนี่ยดีติชิชิကိုจมารู้ว่า2ล้านเนี่ยแช่พี่แล้วจมารู้ว่าแกนหลุดไปมา905กาดีเนี่ยดีตบาวะเบสีป้อเนาะดีแมมุก็รอจมารู้เตียซวยเลยดีติดแต่ตูเจ้โหป้อไอ้อ่ะนี่พี่แล้วတရားရုံးရုံသိမ်းွာတင်လိုက်တဲ့တည်းသူကရုံသိမ်းပေးတာတိရှိရှိတန်လာတော့ ဝင်ခံမယ်ဆိုမှကျမတို့ကအမိန့်ချပေးလို့ရမှာမဝင်ခံဘူးဆိုရင်တော့ကျမတို့ကစစ်ချက်တွေယူမယ်ဆိုရင်အခုနောက်ကျောင်းပြန်လှည့်ပြီးပြန်ပြီးထုတ်ခံရမှာဆိုတော့ဝင်ခံမလားဝင်ခံလားကိုယ့်ကိုသုံးဖြတ်ပါလို့တရားစီရင်ကျမတို့ပြောတော့ပုံမှန်တရှိရှိကြတာကျမနားလည်တာဆိုလူစုလူဝေးပေါ့၅ရောက်တယ်မပေါ်ရညမထွက်ရဆိုရဲအမေကိုဒါသူတို့ဒီပဋိမ္မာဆိုရင်ဒီဖေဗူအာရီ9ရက်နေ့မှာဒီပုံမှန်ဒီတရှိရှိကိုထုတ်လိုက်တာအဲ့ဒါ၅ရောက်တယ်မစုပါဘူးညအပြင်မထွက်ရဘူးဆိုရဲပုံမှန်ပေါ့နော်ဝန်ခံနေဆိုပြန်မယ်ဆိုရဲအတွက်ဝန်ခံလိုက်တယ်ပေါ့ဝန်ခံပြီးကျမတို့ပြန်လာကြတယ်
အဲ့တော့ဆိုလိုတာကတရှိရှိကိုတော့ဝင်ခံလိုက်ရတယ်ဒါပေမဲ့ကြံတဲ့ဆွတ်ဆွဲထားတဲ့ဟာတွေအမှုတွေကိုတော့ပြန်ပြီးတော့ပတ်လပ်ပေးလိုက်တဲ့သဘောတော့လေဖြစ်တာပေါ့လေနော်
ဟုတ်ကဲ့အဲ့လိုမျိုးပေါ့ဟုတ်ဒါပေမဲ့ဒီလိုတွေတော့ထပ်ပြီးရောပေါ့နော်မလုံတော့ဘူးဆိုရဲပုံစံမျိုးတွေဟိုလက်မှတ်ထိုးရတာပေါ့အ
ဲ့ဒီတော့အခုလိုမျိုးကိုကတကယ်တမ်းကျတော့သတင်းသမားတယောက်သတင်းယူနေတဲ့အချိန်မှာအဖမ်းခံရတယ်ဖမ်းတဲ့အချိန်မှာလည်းဆန္ဒပြခေါင်းဆောင်ဆိုပြီးတော့ဆွတ်ဆွဲခံရတယ်ဆိုတော့ဒါကတော့ဆွတ်ဆွဲတဲ့ဒါအစကတည်းမှဟိုကမှားနေတဲ့ဆွတ်ဆွဲချက်တရားတော့ပါနေတာပေါ့နော
်ဟုတ်ကဲ့ပေါ့အဲ့လိုနည်းနည်းလွဲချော်နေတာပေါ့နော်ညီမကသတင်းယူပါဒီဆန္ဒပြရတဲ့သတင်းကိုညီမယူပါအဲဒီကကြတော့လေဒီဆန္ဒပြတဲ့အဖွဲ့ကိုဒီမှာခေါင်းဆောင်တာပေါ့
ဟုတ်ကဲ့အဲ့တော့ဒီအချင်းထောင်ထဲမှာနေခဲ့ရတာဒါ9လနီးပါးလောက်ဖြစ်သွားတာပေါ့နော်အဖမ်းခံရတာဖေဖော်ဝါရီလဆိုတော့အာနာသိမ်းပြီးတော့မကြခင်မှာတော့ပဲအဖမ်းခံလိုက်ရတာပေါ့အ
ာနာသိမ်းပြီးရဲ့အချိန်မကြခင်မှာပဲအဖမ်းခံလိုက်ရတာပေါ့
ဘယ်နှစ်ရက်နေလဲခ
င်ဗျာတို့အာနာသိမ်းတာတရက်
နေအ
ချိန်မှာဆန္ဒစပြတာ6ရက်နေပေါ့နော်ဆန္ဒပြရ6ရက်နေဒီက10ရက်နေညနှစ်ချက်ပြီးကြောအဖမ်းခံလိုက်ရ
ဆိုတော့အဲ့ဒီ9လနီးပါးကြာဒီအချင်းထောင်ထဲမှာနေခဲ့ရတဲ့အချိန်မှာရောဘာတွေကြုံတွေ့ရလဲတချို့တွေကကျွန်တော်တို့သတင်းနေကြတဲ့အရာဆိုလို့ရှိရင်ရိုက်နှက်နှိပ်စက်တာရှိတယ်လို့ပါလို့ပေါ့နော်မျိုးစုံကြရတယ်ဖတ်တချို့စုဖမ်းဆီးခံရတဲ့အချိန်မှာထောင်ထဲရောက်လာတော့ကျိုးပဲ့နေရတယ်ရှိတယ်ဆိုရဆာမျိုးစုံကြရတဲ့ခါကြတော့လေကိုတိုင်ကိုအဲ့ဒါနဲ့ပတ်သက်ပြီးတော့ဘလို့ကြုံခဲ့ရလဲနှိပ်စက်ညှဉ်းပန်းခံရတာမျိုးကြုံခဲ့ရတာရှိလားန
ှိပ်စက်ညှဉ်းပန်းအဲ့လိုမျိုးတွေကကျွန်တော်မရှိဘူးပေါ့အစလာဖမ်းနေရလဲတချို့ဒီသူပြောတာတော့လက်ချိတ်ကြီးခတ်တယ်သူတို့ရိုက်တယ်နဲ့တယ်ပေါ့အဲ့လိုမျိုးပြောတယ်ကျမကစလာဖမ်းတယ်ကျမကလက်ချိတ်မခတ်ဘူးအဲ့လိုမျိုးရောမရှိဘူးပဲကျမကစလာမီလာအဲ့နင်တို့ဖွဲ့ခေါင်းဆောင်တွေကဘယ်သူလဲနေရောဘာကြောင့်ဖမ်းတာလဲကျမကမပြောဘူးပဲ
နောက်ဆုံးကျတော့ကို့ဆွဲတဲ့အမှုကဘယ်နှမှုဖြစ်သွားလဲ
အမှုကောင်ကပထမပိုင်းကပုံမှန်ဒီတဘာဝဘေး25နဲ့ပေါ့ပြီးတော့ဒီရှိရှိနဲ့ဆွဲအဲ့နှစ်ခုပဲရှိရလို့ထင်ပြီးတော့ရုံးသိန်းကြီးရုံးသိန်းကြီးပြတ်တယ်ပေါ့အဲ့ညီမကလည်းတစ်ခါမှ905ကာကြီးနဲ့ဆိုတော့လုံးကြီးကိစ္စကြီးမပြောဘူးပေါ့နော်အဲ့မဲ့မနေ့ကဒီ6လပိုင်း30ရက်နေ့လွှတ်ပေးရတဲ့အခါကျတော့မှလက်ရှိဝင်းကိုအပေါ်ကဘေးစီ25နဲ့905ကာကြီးနဲ့ကိုပတ်လက်တယ်လုံးကြီးနဲ့တင်တယ်ဆိုတော့မှဩသင်ပြသည်ကြီးမရှိဘူးဒီမှာ905ကာကြီးပါလားဆိုတော့ပါတယ်လေးတယ်ဆိုတော့မှကျွန်မကို3ခုနဲ့ဆွဲတာသိရပေါ့နော်အဲကျွန်မကိုပုံမှန်3ခုနဲ့ဆွဲတာ905ကာကြီးရဲ့တရှိရှိကဲဒီဘေးစီ25ရဲ့အ
ဲ့တော့တကယ်တမ်းကျတော့ကိုလွတ်တဲ့နေကြမှာဒါကိုဘောနောက်ဆွဲတဲ့အမှုဆိုတာတော့မှသိရတာမျိုးသွားဖြစ်နေတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကိုကဘာကြောင့်ဖမ်းတယ်လို့ရောထင်လဲ
သူတို့ဘက်ကတော့ညီမကိုဆွဲအကြောင်းရင်းကတော့ဒီအားလုံးရဲ့ဆန္ဒပြခေါင်းဆောင်ဆိုပြီးတော့ဆွဲတာပေါ့နော်ဒီသတင်းတောက်ဆိုပြီးတော့ဆွဲတဲ့ပုံစံမျိုးတော့မပြောဘူးပေါ့ဒါပေမဲ့ကိုကလက်ရှိအချိန်ထိလည်းကျွန်မကသတင်းတောက်လေကျွန်မသတင်းသွားရည်ရလေကျွန်မဆန္ဒပြရဲ့အဲ့တော့ဆိုရင်လေကိုအောင်ကူပေါ့နော်ကိုစစ်တော်မှာကြောဆိုပြီးတော့လူဘကပြောလာတယ်ပေါ့ဆွဲတဲ့အကြောင်းရင်းကတော့အဲ့ဒီဆန္ဒပြလူငယ်တွေပဋိပံလူငယ်အဖွဲ့ကိုကျွန်မကောင်းဆောင်တယ်ဆိုပြီးတော့ဆွဲလိုက်တာပေါ့
အခုဆိုလို့ရှိရင်ဒါဒီအာနာသိမ့်မှုနောက်ပိုင်းမှာဖမ်းဆီးခံရတဲ့သတင်းတောက်တွေအတော်များများရှိပါတယ်ဒီလိုမျိုးသတင်းတောက်တွေသတင်းယူနေရင်းနဲ့အဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘာများပြောချင်ပါလဲ
ဘာများပြောချင်ပါလဲဆိုတော့ကျမတို့နားလည်မှုမလွဲစေခြင်းလို့ပြောချင်တယ်ကျမတို့တရင်ရှိတို့တရင်သွားယူတာကိုဆန္ဒပြခေါင်းဆောင်ဆိုပြီးကျမတို့ဆွတ်ထည့်လိုက်တဲ့အခါမှာကျမတို့နားလည်မှုအကြီးကြီးတွေလွဲတဲ့အခါမှာကျမတို့ပဲနစ်နာတာကျမတို့ပဲခံရတာကျမတို့မိသားစုတွေပဲစိတ်ထိခိုက်ရတာနားကျင်ရတာအဲ့တော့ကျမတို့တရင်သမားတွေကိုတရင်သမားရဲ့ချက်ဝက်တွေဖောက်လားမဖောက်လားဆိုရင်စီးနီးလေးနဲ့ပဲတိုင်းတာပြီးတော့ကြိတ်ယူခြင်းနဲ့အခြားပါရီညာရီနဲ့တွေးပြီးတော့ကိုတန်များဖြစ်တိုင်းကိုဆွဲထည့်ဆိုတဲ့ပုံစံမျိုးမှာအဲ့လိုမျိုးတွေမဖြစ်စေချင်ဘူးပေါ့နော်အခုဆိုကျမတို့ဒီစိတ်စာဆိုရင်လူငယ်ရေပဲထွက်တဲ့အတွက်တင်းလေးကောင်းတယ်ဆိုပြီးထွက်သွားတဲ့အခါမှာဒီလူငယ်ခေါင်းဆောင်ဆိုပြီးဖမ်းခံရတော့ကျမတို့အမှန်တော့တင်းသွားရပါလေအဲ့လိုမျိုးတွေဆိုတော့လင်းမားနေရတယ်ကျမတို့လင်းမားဆိုတာမမြင်စေချင်ဘူးမြင်လိုက်တဲ့လူတွေကဘာမှဖြစ်ပေမဲ့အမြင်ခံရတဲ့လူတွေရဲ့မိသားစုတွေမှန်တိုင်းပြောရင်ကျမဆိုအခုဒါဖုံးကစလုံးရှိရဲ့ဒီဆိုင်ကယ်ကြီးပါရှိရဲ့ကျမဖမ်းခံရတဲ့အချိန်မှာပတ်စံတတိကြော်လဲထားခဲ့နိုင်တယ်မိသားစုတွေဒီတဲ့နဲ့မလောက်တဲ့အတွက်ဒီပစ္စည်းတွေရောင်းရတဲ့အများကြီးကျမတို့အနစ်နာရဲပေါ့နော်ဒီတန်တန်ရဖြစ်သွားတဲ့လူကတော့တန်ရရတွေပဲဖြစ်သွားတာကျမတို့ကတော့အများကြီး မနာသွားတယ်ပေါ့ဆိုတော့ဒီလိုမျိုးတွေမမြင်သေးချင်ပါဘူးကျမတို့တန်မြတ်ရင်းနဲ့မသိသေးချင်ပါဘူ
းကိုယ့်သတင်းသမားမို့လို့ဖမ်းနေလို့တော့မယူဆပါဘူးနော
်ဟုတ်ကဲ့ကျမစိတ်ထဲမှာတော့ဒါစမိရယ်ပေါ့ဒါကျမအမှန်တိုင်းပြောရင်တော့လေဘာလို့လဲဆိုတော့ကျမက၃ရက်လေးလောက်တည်းကကျမကိုလားလာပြီးရှာနေရယ်လေရှာနေရယ်ဆိုတော့ပတိမှာဆန္ဒဆက်တာဆောက်ရနေရပြတာလေကျွေးဝင်တော့၃ရက်နေ၄ရက်နေလောက်ကြာရရရှိပါတယ်။ဟိုပဲကျမအရင်တိုက်ကြွနေလို့ပဲလာတော့မတီးဘူးပေါ့နော်။ကျမသူတို့ကတော့ကျမကိုဆန္ဒပြကောင်းဆောင်လို့ဆွဲပြီးဖမ်းတယ်ဆိုပေမဲ့တရင်တမောင်းမှုလို့ပဲဖမ်းလိုက်တာလားမတီးဘူးလို့ခံစားမိရဲ့ပေါ့
။ဟုတ်ကဲ့။မရွှေဝင်းဖန်းခံရတဲ့အချိန်မှာလေကိုမကခလေးငယ်လေးတယောက်ရှိတယ်လို့လည်းသိရတယ်လေကျမတို့ကဆိုတော့ဒီကြားထဲမှာကောဒီခလေးနဲ့ပတ်သက်ပြီးတော့ကိုနေခဲ့ရတဲ့ငားလာအတွင်မှာထိတွေ့ခွင့်ဟိုစကားပြောခွင့်ရတာမျိုးတွေရှိလားအခြေအနေရောဘယ်လိုရှိလဲပြန်လွတ်လာတဲ့အချိန်ကျတော့ခလေးနဲ့က
ငားလာကြီးကြောက်သွားတော့တော်တော်ကြီးစိတ်ဝင်သွားပေါ့မမှန်မိဘူးပေါ့အဲ့လိုသူပြန်လွတ်လာသွားဆိုရင်ခြိလိုက်တာဆိုရင်လန့်တယ်ပေါ့သူအတင်းငိုလာပြီးအောင်ဖြစ်တယ်ပေါ့မိုင်းအဲ့လိုပေါ့ကျောင်းသိမ်းမှာကျမတို့ဒီအထူးတရားရုံးဆိုပြီးသတ်မှတ်နေတာသားလေးနဲ့တကြင်တွေ့ရတယ်ပေါ့အဲ့ဒီတကြင်တွေ့ရသူကမမှတ်မိတော့လားဒီတကြင်ပုံစံမျိုးဖြစ်နေရကိုကတော်တော်စိတ်မကောင်းအာဘူးလို့လာတော့ပိုးဆိုးသွားတာပေါ့နော်နည်းနည်းလေးနောက်မှတလားထက်ဟာသွားတော့အဲ့လိုခက်ခဲလေးရရှိအောင်နောက်ပိုင်းတော့အဆင်ပြေသွားမယ်လို့ထင်ပါလား
အခုလိုမျိုးအချိန်ပြေးပြီးတော့ဖြစ်ကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မတ်ရွှေယွင်းဟု
တ်တယ်ပါမဟုတ်ကျမလည်းတုံတုံခဲ့ရအောင်ကိုကအများကိုဝေမျှပြရလေကျမတို့တကြင်သမားဆိုတာလေကျင်းလုပ်ပြရတဲ့အပိုင်းချမ်းသာနာဆိုကိုတို့ကြောင့်အားလေးကိုကိုကတွပြောက်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်အမျိုးသမီးကဏ္ဍကိုတင်ဆက်ခဲ့ပြီးခုတခါတော့တုဒ္ဒဆုံလင်အမေရိကန်တကွင်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်လွတ်လပ်ရေးနေ့အကြောင်းနဲ့မျိုးဆက်သစ်အမေရိကန်လူငယ်တွေနီကိုတင်ဆွဲနေတာကိုအစိုးရကဘယ်လိုအကာအကွယ်ပေးခဲ့တယ်လဲဆိုတာလေးနဲ့ပတ်သက်လို့ကိုအောင်ကပြောပြမှာဖြစ်ပါတယ
်ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုလွတ်လပ်ရေးနေ့ဖြစ်ပါတယ်ဒီနေ့လွတ်လပ်ရေးနေ့အတွက်ထူးခြားတာကတော့နယူးယောက်ကလီဘာတီရုပ်ထုပုံစံအသေးစားတစ်ခုကိုပြင်သစ်နိုင်ငံကနေပို့လိုက်တာမှာမကြသေးခင်ရက်ပိုင်းကနယူးယောက်ကိုရောက်ပါပြီပြင်သစ်နိုင်ငံကနေဇွန်လ23ရက်နေ့မှာထွက်ခွာလာတာဖြစ်ပြီးလွန်ခဲ့တဲ့136နှစ်ကပြင်သစ်အမေရိကန်ချစ်ကြည်ရေးအထိမ်းအမှတ်အနေနဲ့ပို့ခဲ့တဲ့ဒီလီဘာတီရုပ်ထုပို့ဆောင်ရာရေလမ်းကြောင်းအတိုင်းပို့ဆောင်ခဲ့တာပါအဲဒီနောက်တော့ Washington DC ကပြင်သစ်တန်ရုံးမှာ10နှစ်ကြာထားရှိမှာပါဝါရှင်တန်ကိုတော့ပြင်သစ်အမျိုးသားနေ့ဇူလိုင်14ရက်နေ့ဝန်းကျင်မှာရောက်ရှိမှာပါ3မီတာနီးပါးရှိတဲ့ဒီရုပ်ထုဟာနယူးယောက်လီဘာတီကျွန်းကရုပ်ထုထက်16ဆသေးငယ်ပြီးတော့လီဘာတီရုပ်ထုပြုလုပ်ဖို့နမူနာပုံစံသုံးလောင်းခဲ့တဲ့ပုံစံခွဲနဲ့ပြုလုပ်ခဲ့တဲ့12ခုမြောက်ရုပ်ထုဖြစ်ပါတယ်ဝါရှင်တန် DC မြို့တော်ကမြို့သားရင်ပြင် National Mall မှာတော့ဇူလိုင်4ရက်နေ့ည9နာရီ6မိနစ်မှာ18မိနစ်ကြာမီရှင်မီပန်ပစ်ဖောက်မှာပါအခုအခါမှာ COVID ဆေးတော်တော်များများထိုးပြီးတာကြောင့်လာရောက်ကြည့်ရှုသူတွေများမယ်လို့လည်းခန့်မှန်းထားပါတယ်လွတ်လပ်ရေးနေ့ဟာနိုင်ငံတော်အားလည်းရက်နေ့ဖြစ်ပြီးတော့1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုင်မှာရှိတဲ့ British Colony နယ်မြေ73ခုကနေ British လက်အောက်ကခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့တဲ့နေ့ကိုအစွဲပြုပြီးတော့သတ်မှတ်ခဲ့တာပါအဲ့ဒီမတိုင်ခင်တစ်နှစ်လောက်ကတည်းကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငြိမ်းချမ်းရေးသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့တဲ့1983ခုနှစ်ကမှဒီစစ်ပွဲတွေဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ဗာဂျီးနီးယားပြည်နယ်ကအသက်32နှစ်အရွယ်ထောမတ်စ်ဂျက်ဖာဆန်ဖြစ်ပါတယ်အဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြားရင်းပျော်ဝဲရှင်မွေးတွေဆင်နွှဲကြချီတက်ပွဲတွေနဲ့အမြောက်တွေပြစ်ဖောက်ပြီးတော့လည်းကြိုဆိုခဲ့ကြပါတယ်ဖီလာဒဲဖီးယားမြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်4ရက်နေ့မှာကျင်းပခဲ့ပါတယ်18ရာစုနှစ်တုန်းကအမေရိကန်ပြည်အောင်စုစတင်တည်ထောင်ရမှာဖီလာဒဲဖီးယားမြို့ဟာအရေးပါတဲ့ခံကဏ္ဍကနေပါဝင်ခဲ့ပြီးနှစ်စဉ်တန်းတဲ့ချီတဲ့လူတွေလာရောက်လည်ပတ်လည်ရှိပါတယ်ဖီလာဒဲဖီးယားမြို့က Independence Hall ဟာသမိုင်းဝင်အဆောက်အဦတစ်ခုအနေနဲ့သာမဟုတ်ဘဲနိုင်ငံသစ်တစ်ခုအနေနဲ့ဘယ်လိုရှေ့ဆက်လျှောက်လှမ်းကြမယ်ဆိုတဲ့အစီအစဉ်တွေကိုနိုင်ငံခေါင်းဆောင်တွေရေးဆွဲခဲ့တဲ့အမေရိကန်ဒေါ်လာရဲ့ဗဟုသုတချက်မှတ်နေရာလည်းဖြစ်တယ်လို့ဆိုပါတယ် အဲ့ဒီနောက်မှာတော့1982ခုနှစ်မှာမန်ဆာချူးဆက်ပြည်နယ်ကနေဇူလိုင်4ရက်နေ့ကိုအများပြည်သူအားလည်းရက်နေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါတယ်။1812ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီး1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်4ရက်နေ့ကိုပြည်ထောင်စုအားလည်းရက်နေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်။1940ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လှုပ်အားကရရှိတဲ့အားလည်းရက်အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတမိုင်းမှာအရေးပါတဲ့စာရန်နှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာရန်နဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ဖြစ်ပြီးတော့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမုံကွန်းတိုင်မှာပြသထားပါတယ်။ Thomas Jefferson လက်ရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာရန်မူကြမ်းတစ်ခုကိုနယူးယောက်ဘိုစာကြီးထဲမှာပြသထားပါတယ်။တမိုင်းမှာအရေးပါတဲ့ဒီစာရန်ကိုအမေရိကန်များပြလာရောက်ကြည့်ရှုကြပြီးမျက်ဝါးထင်ထင်မြင်တွေ့ခဲ့ရတဲ့အတွက်လည်းဂုဏ်ယူကြတာပါ။တကယ်တော့ဒီလွတ်လပ်ရေးကြေညာစာရန်ကို Jefferson ကရေးတဲ့ဆိုပေမဲ့လည်းပြင်ဆင်မှုတွေရှိခဲ့ပါတယ်။အဲ့ဒီနေရာနဲ့မလန့်မကန့်မှရှိတဲ့စာကြီးထဲမှာတော့ရှားပါတဲ့မူရင်းမိတ်တူ The Star Spangled Banner နိုင်ငံတော်သချင်းစာသားကိုပြသထားပါတယ်။အဲ့ဒီသချင်းစာသားတွေကတော့1814ခုနှစ်အတွင်း Francis Scorkey ရေးသားတဲ့ကြံရတဲ့ကစာသားတွေပါ။အမေရိကန်နိုင်ငံတော်သချင်းအဖြစ်1932ခုနှစ်မှာသတ်မှတ်ပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအချိန်ကဆလော့ဇလန်က၄ရက်နေ့ရောက်တိုင်းနိုင်ငံတော်မှာနိုင်ငံတော်အလံတွေကိုနှင့်ထူကြသလို The Star Spangled Banner သချင်းကိုလည်းနေရာတော်တော်များများမှာကြားနိုင်ပါတယ်ခင်ဗျာ။ E-cigarette ရောင်းချတဲ့ Juul Company ကို American ပြည်နယ်အတော်များများကတရားစွဲခဲ့ကြပါတယ်။ပြည်နယ်39ပြည်နယ်ကရှေ့နေကြုတ်ပြီးပါဝင်တဲ့အဖွဲ့ဟာကုမ္ပဏီရဲ့ထုတ်ကုန်ပစ္စည်းနဲ့ဘလို့ကြော်ညာရောင်းချတယ်လဲဆိုတာကို2020ဖေဖော်ဝါရီလကတည်းကစုံစမ်းခဲ့ပြီးနောက်တရားစွဲခဲ့ကြတာပါ။အခုလိုပြည်နယ်တာဝန်ရှိသူတွေပြင်ကုမ္ပဏီတို့ပစ္စည်းတွေဟာစိတ်ကိုစွဲလန်းစေသလိုလူငယ်တွေရဲ့ဘဝကိုအညွန့်ချိုးရရောက်တယ်ဆိုပြီးတော့လေမိသားစုဝင်တွေသုံးဆွဲသူများနဲ့ချီကလည်းတရားစွဲဆိုခဲ့ပါတယ်။အခုခါမှာတော့မြောက်ကယ်ရိုလိုင်းနားပြည်နယ်တရားရုံးကနေကုမ္ပဏီပေါ်လိုင်းနာဆောင်ရွက်ရမယ်အမိန့်ချမှတ်ခဲ့ပါတယ်။Juul E-cigarette Company ဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဒေါ်လာတန်40ရောက်ကြီးပေးရမှာဖြစ်ပြီးတော့အသက်မပြေသေးသူစေကျော်သက်တွေကိုရောင်းချတာကိုလည်းတားမြစ်ဖို့စည်းကမ်းတွေချမှတ်ရမှာပါစေကျော်သက်တွေကကုမ္ပဏီတို့ပစ္စည်းတွေကိုသုံးစွဲလာအောင်ဆွဲဆောင်ခဲ့တဲ့ဆိုတဲ့နှစ်အတော်ကြာဆွဆဲမှုတွေထွက်ပေါ်လာပြီးတဲ့နောက်တရားရုံးကနှစ်ဖက်ညှိနှိုင်းပြီးတော့အမိန့်ချမှတ်လိုက်တာပါမြောက်ကယ်ရိုလိုင်းနားပြည်နယ်ရှေ့နေချုပ် George Stein က
The E-cigarette Company Juul I'm pleased to tell you that our
ဘန်ဒါဇီယာကတော့ဇူလိုင်လအတွင်းတရားခွင်မှာရှောက်လဲရမှာကိုဆက်ပြီးတော့လုံးဆရာမလို့တော့ဘူးဆိုတာပြောချင်ပါတယ်။ Juul Company ကကျွန်တော်တို့ဘက်ကတင်ပြထားတဲ့အချက်လက်တွေကိုလက်ခံလိုက်သလိုကုမ္ပဏီရဲ့မူဝါဒနဲ့ပတ်သက်ပြီးတော့ပြုရင်ပြောင်းလဲဖို့မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုရောက်ခြေပေးဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်လို့သူကပြောပါတယ်။ပြည်နယ်အတွင်းဒီလိုအမှုကိစ္စမျိုးဟာဒါပထမဆုံးဖြစ်တယ်လို့လည်းပြည်နယ်တရားသူကြီးတဦးကပြောပါတယ်။တရားရုံးရဲ့အမိန့်ထဲမှာအသက်20နှစ်အောက်တွေကိုကုမ္ပဏီတို့ secret ကိုဝယ်ယူဖို့ကြော်ညာတာမျိုးမလုပ်ဖို့နဲ့online ကနေလေအရေးအတွက်အကန့်အသတ်နဲ့သာရောင်းချဖို့ပါဝင်ပါတယ်။ဒါအပြင်ဈေးဆိုင်တွေမှာသာရောင်းချခွင့်ပြုပြီးတော့အသက်ပြည့်မပြည့်လာဝယ်သူရဲ့ ID ကိုကြည့်ပြီးမှသာရောင်းရမှာပါ။စစ်လိုက်လို့အငွေ့ရှူရှာရတဲ့ vaping e-cigarette တွေဟာစိတ်ကိုဆွဲလန်းစေတဲ့ nicotine တွေပါတာကြောင့်ကလေးတွေအနေနဲ့ဒုက္ခတွေကြုံတွေ့ရတယ်လို့ပြီးပါတွေကပြောပါတယ်။ရှင်းနေချုပ်က
In 2018 I launched my investigation into
this is bound in the clear way Juul ကထုတ်တဲ့ပစ္စည်းတွေကိုတုံးနေတယ်ဆိုတာကိုကြားပြီးနောက်2018ခုနှစ်မှာ Juul Company နဲ့ပတ်သက်ပြီးတော့စတင်စုံစမ်းခဲ့တာပါစိတ်ကိုဆွဲလန်းစေတာစိတ်ကြတာကြောင်းတွေလည်းပြောင်းပြီးတော့အစ်စ်မကောင်းတော့တာစိတ်ကူးတမှုခံယူရတာနဲ့တခြားပြဿနာတွေကိုရင်ဆိုင်ခဲ့ရတာပါလို့သူကပြောပါတယ် Juul Company ကစတင်ရောင်းချခဲ့တဲ့2015ခုနှစ်ကစလို့အခုအချိန်ထိစေကျော်သက်တွေ e-cigarette သုံးဆွဲမှုဟာ90ရာခိုင်နှုန်းကျော်မြင့်တက်လာခဲ့တာကြောင့် FDA အစားအသောက်နဲ့ဆေးဝါးကုကဲထိန်းချုပ်ရေး agency ကဒီကိစ္စအပေါ်အရေးကြီးကင်တွေထိန်းချုပ်ရမယ့်ပြဿနာကြီးတစ်ရပ်အဖြစ်သတ်မှတ်ခဲ့ပါတယ်။ကျန်းမာရေးဆိုင်ရာကြွင်ကျင်သူတွေကလည်းစိတ်ကိုဆွဲလန်းစေတဲ့ဓာတ်ရုပ်ပစ္စည်းနီကိုတင်းကြောင့်ဆေးကျော်သက်တွေရဲ့ဖွံ့ဖြိုးရေးဦးနှောက်ကိုဆိုးကျိုးတက်ရောက်စေတယ်ဆိုပြီးတော့လဲထောက်ပြကြပါတယ်။အခုလိုအမေရိကန်မျိုးဆက်သစ်တွေပေါ်ဘေးအန္တရာယ်ကျရောက်စီတာကြောင့်ကုမ္ပဏီကိုတရားစွဲဆိုခဲ့တာလို့ပြောပါတယ
်. They did it to teenagers across North Carolina and this country.
North Carolina နဲ့ American တဝိုင်းကစေကျော်သက်တွေကိုပြစ်မှတ်ထားပြီးတော့ငွေရှာတာပါ။သူတို့ရဲ့လောဘဟာလူကျင်ဝတ်နဲ့မကိုက်ညီသလိုဥပဒေဘောင်အတွင်းမှာလည်းမဟုတ်ပါဘူး။ဒါကြောင့်သူတို့ကိုဥပဒေကြောင့်အရေးယူနိုင်အောင်ဆောင်ရွက်ခဲ့တာပါလို့ပြောပါတယ်။အခုခါမှာတော့ Juul Company ရဲ့ထုတ်ကုန်တွေနဲ့ပတ်သက်ပြီးတော့ကြော်ညာတာတွေရဆိုင်ထားတယ်လို့ secret အရာသာတော်တော်များများကိုဆက်မထုတ်တော့ဘဲရဆိုင်လိုက်တာကြောင့်ရောင်းအားကျဆင်းသွားပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ဟာဆေးရွက်ကြီးစိုက်ပျိုးတဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့20ရာစုအတွင်းဒီလုပ်ငန်းကြောင့်ပြည်နယ်ဖွံ့ဖြိုးတိုးတက်လာတာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်ဖြစ်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်
corona virus ကရောဂါဖြစ်ပေါ်တာအနည်းခွဲကျော်လာပါပြီ covid 19ရောဂါပိုးအတွက်ထိရောက်ကောင်းမွန်တဲ့ကာဝယ်ဆေးတွေထုတ်လာနိုင်တာနဲ့အမျှဒီပိုးကဗီဇပြောင်းပြီးမျိုးစိတ်တွေအများပြားလဲပေါ်လာနေတာပါဒီထဲကအန္တရာယ်ပေးနိုင်တဲ့မျိုးစိတ်တွေအတွက်လက်ရှိကာဝယ်ဆေးတွေရဲ့ထိရောက်မှုအခြေအနေကဘယ်လိုရှိပါလဲအနုစည်းဝဗေဒပညာရှင်မက်ကင်ဇာဝန်ကြီးကိုမြင်နေပြီးတရားပေးပါတော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဗီဇာပြောင်းတဲ့မျိုးကွဲတွေအများကြီးပေါ်နေပါတယ်။ဒီကုဆက်မြန်ဗီဇာပြောင်းမျိုးကွဲတစ်မျိုးနဲ့တစ်မျိုးဘယ်လိုကွာလဲနည်းနည်းပြောပြပေးပါ
။ဟုတ်ကဲ့ပါဟုတ်အခု main concern variant of concern ဆိုရယ်လေးမျိုးအရင် focus လုပ်ပြီးတော့ပြောသွားမှာပေါ့နော်ပထမတစ်ခုက alpha alpha ကပါလဲဆိုပြီး UK မှာတွေ့ခဲ့တဲ့မျိုးကွဲ beta ကတောင်အာဖရိကမှာတွေ့ခဲ့တဲ့မျိုးကွဲ gamma က brazil မှာတွေ့ခဲ့တဲ့မျိုးကွဲ delta ကအိန္ဒိယမှာတွေ့ခဲ့တဲ့မျိုးကွဲအဲ့ဒီလေးခုမှာဆိုလို့ရှိရင်အချင်းချင်းပါကွာလဲဆိုလို့ရှိရင် alpha နဲ့ delta ကိုအရင်ရှင်းမယ်ဆိုရင် alpha က UK ဟာ delta ကအိန္ဒိယဟာ alpha ကသူကဒီspike protein မှာသူကတွေ့ခဲ့တဲ့ variant ကသူကဟို2နေရာရှိတယ်ပေါ့နော်အာ delta ကသူကဒီ UK ကဟာ2နေရာလဲပါတယ်အပြင်ကိုသူကဒီ South Africa ပုံစံလေးလည်းနည်းနည်းပါတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်သူကဒီသူ့ရဲ့ spike protein ကသူက alpha ထက်နည်းနည်းပိုပြီးတော့ပြန်လွယ်တယ်ဒီခါ South Africa ဟာနဲ့ UK ကဟာနဲ့ရှင်းမယ်ဆိုရင်သူတို့ mutation ဖြစ်နေတဲ့နေရာကမတူဘူး South Africa ကကြတော့ဗာလဲဆိုတော့သူကပိုပြီးတော့ပြန်နိုင်တယ်သူကပိုပြီးတော့ဒဏ်ခံနိုင်တယ်အဲ့ဒါကြောင့်မလို့သူက Johnson & Johnson တို့သူတို့စပြီးတော့တွေ့ခဲ့တဲ့အချိန်မှာ South Africa ကို South Africa strain စပြီးတော့တွေ့နေတဲ့အချိန်မှာဆိုလို့ရှိရင်ဒီ Johnson & Johnson တို့ဒီကာဝယ်ဆေးတွေနဲ့စမ်းကြည့်တဲ့အချိန်မှာသူရဲ့ efficacy ကယော့တာ efficacy ဆိုတာဆေးအနီးတင်ဆွမ်းအားပေါ့နော်ဆေးအနီးတင်ဆွမ်းအားနည်းနည်းယော့ရတဲ့အတွက်ကြောင့်မို့တော်တော်လေးတော့စိုးရိမ်ခဲ့သေးတယ်ဒါပေမဲ့အခု South Africa ဟာကသူရဲ့ပြန်နှုံးကဒေါက်တာလောက်မပြင်းဘူးအဲ့လောက်မပြင်းခဲ့တဲ့အတွက်ကြောင့်မလို့သူကတခြားနေရာတွေတိတ်မပြန်နဲ့ South Africa မှာပဲရှိနေတယ်ပြန်တာလည်းပြန်နေတယ်ပေါ့ဒီ spike protein ကိုထုတ်တဲ့မျိုးဗီဇာအပိုင်းလေးတစ်ခုမှဆိုလို့ရှိရင်ဒီ South Africa ကဖြစ်တဲ့ဟာလေးမှာဖြစ်တဲ့ဟာ3နေရာရှိတယ်ဆိုအဲ့3နေရာလေးတစ်နေရာကဒေါက်တာမှတွေ့ရတယ်ဒေါက်တာမှတွေ့ရတဲ့အတွက်ကြောင့်မလို့သူကပြင်းလဲပြင်းတယ်အာပို့ပြီးတော့လည်းပြန်ပြီးတော့လွှင့်တယ်ပေါ့နော်အဲ့ဒီတော့ကြောင့်မလို့သူကအကုန်လုံး South Africa ဟာအကုန်လုံးမျိုး characteristic အကုန်လုံးမရဘူးအာဒီတော့ United Kingdom က characteristic လည်းအကုန်လုံးမရဘူးသူကလည်းသူတတ်တတ်ပြီးတဲ့ characteristic တစ်ခုဖြစ်လာတယ်ပေါ့အဲ့ဒီတော့ကြောင့်ဒါ delta တတ်တတ်အာ gamma ဆိုလို့ရှိရင်က Brazil ကဟာ Brazil နဲ့ South American တိုင်းပြည်အချို့မှာသူတို့တွေ့ခဲ့တယ်ဒါပေမဲ့သူတို့အဲ့ဒီမှာတင်ရပ်သွားတယ်သူတို့ကဒီတစ်ကမ္ဘာလုံးကိုပြန်တဲ့အဆင့်ထိမရောက်လာဘူးပြန်ပြီးတော့ညှိနေနော်အခုဒီ delta ကသူကအခုတက်နေတော့မယ်တက်နေတော့မယ်အပြင်ကိုသူကတခြားကိုပြန့်နေဟာမှလည်းသူကပြန့်နေတော့မယ်ဆိုတဲ့အခါကျတော့ဒီ delta နေပြီးတော့ထပ်ပြီးတော့ပြောင်းနိုင်ပြီထပ်ပြီးပြောင်းမှာဘာပြောင်းလဲဆိုတော့ကျွန်တော်တို့မသိသေးဘူးထပ်ပြီးပြောင်းမဲ့ဥစ္စာမှလည်းပို့ပြီးတန်းခံနိုင်တဲ့ဟာမျိုးဖြစ်လာတယ်ဆိုလို့ရှိရင်ကာဝယ်ဆေးတွေကလုံလောက်ပါအောင်မလားဆိုတဲ့စိုးရိမ်စရာပေါ့နော
်ကာဝယ်ဆေးတွေအခုအများကြီးပဲထွက်နေတယ်ကာဝယ်ဆေးတွေလည်းဟိုထိုးပေးနေတယ်ပေါ့နော်အခုအမေရိကထုတ်တဲ့ Moderna နဲ့ Pfizer BioNTech ကထုတ်တဲ့ဥစ္စာတွေကစိုးရိမ်နေရတဲ့ဒီဗီဇာပြောင်းမျိုးကွဲတွေအကုန်လုံးနိုင်နေသလား
Pfizer နဲ့ Moderna ကတော့အခုလောလောဆယ်အထိတွေ့ရတဲ့အချိန်တွေမှာသူတို့ကနိုင်နေတယ
်ဒီတရုတ်ကလာတဲ့ Sinovac ဆိုတော့ထိရောက်မှုအတိုင်းတာဘယ်လောက်ရှိတယ်လို့သိတာပါ
သူတို့ကြေညာတဲ့အရာကတော့60နဲ့80ရာခိုင်နှုန်းကြားဆိုပြီးသူတို့ကြေညာထားတယ်ဆိုတော့ဒီမှာတွေးလိုက်တယ်အခုဒီ Sinovac ကိုသုံးနေတဲ့အခြားတိုင်းပြည်တွေမှာဆိုလို့ရှိရင် VNN ရှိမယ်ဖိလစ်ပိန်းရှိမယ်ဖိလစ်ပိန်းဆိုလို့ရှိရင် Sinovac ကိုသူတို့ဒီဂျွန်18ရက်နေ့မှာသူတို့ကြားခဲ့တယ်ဆိုပြီးတော့သူတို့စပြီးတော့လုပ်နေပြီဆိုပြီးတော့သူတို့ကြေညာထားတဲ့ဟာရှိတယ်သူတို့ဒီစီမှာဘလောက်အချိန်ကြီးကောင်းတယ်လဲဆိုတဲ့ဟာကိုအာကိုကကြည့်ပြီးတော့ဒီ Sinovac ရဲ့အချိန်ကိုကျမတို့ကပြန်ပြီးတော့သုံးသပ်သွားမှာပေါ့နော်ဘာလို့လဲဆိုတော့ UAE မှာသူတို့သုံးနေဆိုတာရှိတယ်ဒါပေမဲ့ UAE တို့ဘာလို့ဖတ်မှာဒီလောက်ထိဆိုဝါဝါကြီးဖြစ်နေတဲ့ဥစ္စာမျိုးမတွေ့ရတဲ့အတွက်ကြောင့်မလို့အာရှတိုက် population အာရှသား population မှာ Sinovac သုံးတဲ့ဥစ္စာဒီဘလောက်ထိကာကွယ်ပေးနိုင်လဲအာရှသား population မှာ Delta ပြန့်တဲ့အချိန်မှာ Sinovac ကိုသုံးတဲ့ဟာမှာဘလောက်ထိကာကွယ်ပေးနိုင်လဲဆိုတော့အဲ့ဒီအချိန်မှာ data ရလာတော့မှပို့ပြီးတော့ကျမတို့ပြောနိုင်ပါလိမ့်မယ်ရှင်ဆုံ
းအလားတူပဲပေါ့နော် Russia Sputnik 5ပါလေဒီတိုင်းပဲပေါ့နော
်ဟုတ် Russia Sputnik ဆိုတဲ့ဟာလဲကို Russia မှာဆိုလို့ရှိရင်သူတို့တိုင်းပြည်အထုတ်တဲ့ Sputnik ကိုတော့မှသူတို့ကအစင်ပြေပါမလားဆိုတော့ဒီလိုတန်တရားစိတ်ရှိတယ်ပေါ့နော်။ဘာလို့လဲဆိုတော့သူတို့ရဲ့ဟာဒီ Sputnik ကလည်းအမြန်ကြီးထုတ်လိုက်တဲ့အတွက်ကြောင့်မို့လို့
ဟိုတိတိချာချာဒီအမေရိကဟာလိုဖေးဆန်ဖေးတူဖေးသရီအဲ့လိုမျိုးတွေသွားတာတို့ဒေတာအကုန်လုံးဖြန့်ပြတာတို့ကအဲ့လိုမျိုးတွေမရှိဘူးအတီအေဟိုအရိပါအဲ့လိုမျိုးတွေမရှိမရှိခဲ့တဲ့အတွက်ကြောင့်လို့ဖြန့်နေတာတော့ကြာပြီဒါပေမဲ့ပြည်သူတွေထဲမှာဆိုတော့ဒီဟာကိုထိုးတာဒီတကယ်ကိုအဆင်ပြေမလားဆိုတဲ့တန်တရားစိတ်ဖြစ်အဲ့တော့ဒီစပတ်နက်ကဘယ်လောက်ထိအဆင်ပြေမလဲဆိုတဲ့ဟာလဲဒ
solution, Filipino, Vietnam solution.
New England City ဆာဆောင်ရဲ့ထုတ်ပြန်ချက်အရ American Tech Pfizer ကာကွယ်ဆေးဟာ India မျိုးကွဲတဲ့ Delta အတွက် 88 ရာခိုင်နှုန်းနဲ့ Britain မျိုးကွဲတဲ့ Alpha အတွက် 93 ရာခိုင်နှုန်းထိ ထိရောက်မှုရှိပြီး India ထုတ် AstraZeneca Covishield ကတော့ Delta အတွက် ရာနှုန်း 60 နဲ့ Alpha အတွက် 66 ရာခိုင်နှုန်းထိ ထိရောက်မှုရှိတယ်လို့ဆိုပါတယ် Delta မျိုးတဲ့အတွက် ကာကွယ်ဆေးအများစုက အကာအကွယ်ပေးနိုင်ပေမဲ့ အခုခါကပ္လူးရရဲ့10ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးထိုးနိုင်သေးတယ်လို့မြန်မာအပါအဝင်နိုင်ငံအတော်များများမှာကာကွယ်ဆေးတွေရဖို့လိုအပ်နေတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တင်ဆက်ရအောင်။
တော်ကင် မြို့တဲ့အပတ်စဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုတော်ကင် မြို့တဲ့ပြောပြပေးပါအောင်ဗျာဟုတ်ကဲ့ပါကိုညောင်ဝင်းအောင်ရင်
မြန်မာ နိုင်ငံမှာ February လက အာဏာသိမ်းမှုမှာတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုဖိအားတိုးပေးတဲ့အနေနဲ့အရေးပါတဲ့မြန်မာစစ်အရာရှိကြီးတွေပါဝင်တဲ့လူပုဂ္ဂိုလ် 22 ဦးနဲ့စစ်တပ်နဲ့ဆက်သွယ်လုပ်ကိုင်နေတဲ့ကုမ္ပဏီ၄ခုကိုအမေရိကန်ပြည်ထောင်စုကတောက်ချနေမှာအရေးယူတန်းခတ်လိုက်ပါတယ်။ဒါမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ဖို့မလုံမချမ်းမြန်မာစစ်တပ်နဲ့စစ်ကောင်းဆောင်တွေပေါ်မှာအမေရိကန်ကအရေးယူမှုတွေဆက်လုပ်မယ်ဆိုတာကိုပြလိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောပါတယ်။ မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးငါးလလောက်တွင်မှာပဲပြည်ရင်းပြည်ပတင်းရှောင်နေရသူက2000ကျော်ရှိနေပြီလို့ကုလသမဂ္ဂကပြောပါတယ်။အိန္ဒိယရဲ့နိုင်ငံတွေကိုတင်းရှောင်ရသူကခန့်မှန်းခြေအပြင်2500လောက်ရှိကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့ဒီသတင်းပတ်ထုတ်ပြန်တဲ့အရေးပေါ်အခြေအနေအစင်ခံစားမှာဖော်ပြထားတာပါ။ပြည်ရင်းမှာပဲနေရာဆုံးခွာပြီးထွက်ပြေးနေရသူက2000တထောင်
နှုံမြန်မာနေတဲ့အတွက်ကျမရေးဝင်ကြီးဌာနကမန္တလေးမြို့ကလူစုကိုနေအပြင်ဘက်ကိုမထွက်ကြဖို့အတွက်မနေ့ကပဲအမိန့်ထုတ်ပြန်လိုက်ပါတယ်။အလားတူပဲဘကိုးတိုင်းတွင်ကမြို့နှစ်မြို့မှာလည်းခိုင်လုံတဲ့အကြောင်းပြချက်မရှိဘဲနဲ့အပြင်ကိုသွာလာတာမလုပ်ဖို့အတွက်ကန့်သတ်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးတာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Vitex Zonya နဲ့ကျွန်းဒရိုက်တန်တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3248နဲ့လိုင်းလမ်းမီတာ190တို့ကနေတင်ဆက်ခဲ့တယ်လို့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတောကကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
Thank you. This